Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်နိုဝင်ဘာလ30ရက်တနင်္လာနေ့ညနေခင်း6နာရီနဲ့9နာရီဒီစီစဉ်တွေကိုလိုင်းတိုမီတာ16925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလာဝါဒီကနေ့စီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့ဇဝန်လိုက်ပါ။ဒီညနေမှာထူးခြားတဲ့သတင်းတွေကတော့ပြင်သစ်နိုင်ငံပဲရစ်မြို့မှာကမ္ဘာဥတုရာသီထိပ်သီးညီလာခံဒီကနေ့စတင်ပါလေ။မွတ်စလင်တွေနဲ့ခရစ်ယာန်တွေဟာညီအကိုတွေဖြစ်တဲ့အကြောင်းအာဖရိကမှာရောက်နေတဲ့ပိုယဟမင်းကြီးကပြောပါတယ်။တမရဦးသိန်းစိန်တမရကာကွယ်ဥစည်းချုပ်ဗိုလ်ချုပ်မူကြီးမေအောင်လည်းတို့နဲ့တောင်ဆန်းစုကြည်တို့လာမယ့်ဗုဒ္ဓနေ့မှာတွေ့ဆုံကြမှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ပြထွေးနဲ့အတူတင်ပြပေးမှာပါခင်ဗျာ
။ကောင်းပါပါရှင်။ရှမ်းပြည်နယ်နောက်ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသမှာဒီရက်ပိုင်းတွင်အတွင်းအစိုးရတပ်နဲ့ပလောင်တပ်ဖွဲ့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတယ်ဆိုတဲ့သတင်းမှာတော့
တိုက်ပွဲတွေပြင်းတဲ့အခြေအနေရှိပါတယ်။မင်းညာတော်လည်းတခါဖြစ်တယ်ဒီမင်းလည်းဖြစ်တယ်မင်းညာတော်ဖြစ်တာကျွန်တော်မိုင်းဝီမှာဖြစ်တယ်မတ်တုံမြို့နယ်မှာခံရတဲ့အဆက်ပေါ့
TNL ရဲ့အထွေထွေအတွင်းရမှုတာပုံကြော်ပါရှင်ပြည်စုံကတော့နောက်ပိုင်းမှာကြားရမှာပါဒါအပြင် SSVP SSA ကောင်းဆောင်တွေနဲ့မြန်မာအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့တွေ့ဆုံဆွေးနွေးတဲ့ဘောတူညီထက်ပြင်လဲမှုမရှိသေးတဲ့အခြေအနေနဲ့ဆန္ဒထုတ်ဖော်ဖို့နေပြည်တော်ကိုတွားရောက်ကြတဲ့ရန်ကုန်မြို့တိုင်ရီဖနတ်ဆက်ယုံကအလုတ်သမားတွေနေပြည်တော်အဝင်မှာပဲရဲ့အရင်အင်အားအလုံးအရင်နဲ့ပိတ်ဆို့ခံရတဲ့တရင်တွေကိုကြားဖို့ရှိပါတယ်ရွေးကောက်ပွဲ2စီစဉ်မြစ်ထုတ်ချက်ထုတ်လွှင့်တဲ့ဒုတိယပိုင်းနိုင်ဝဲမှာတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့မေးမြန်းခန်းနဲ့တခြားအစီအစဉ်တွေကိုဆက်သွားမှာပါခုရင်ဆုံးတော့တနင်္လာနေ့နောက်ဆုံးရသတင်းတွေကိုကုဇော်ဝင်းလိုင်နဲ့မခင်ဖြူထွေးတို့ကပြောပြပေးကြပါအောင်ရှင
်ကုလသမဂ္ဂကဥဆောင်ကျင်းပတဲ့ဥရုယာသီပြောင်းလဲမှုဆိုင်ရာထိပ်သီးညီလာခံကိုတက်ကြမဲ့ကမ္ဘာခေါင်းဆောင်150ကျော်ဟာပြင်သစ်နိုင်ငံပဲရစ်မြို့ကိုရောက်ရှိနေကြပါပြီဒီထိပ်သီးညီလာခံအတွင်းမဖြစ်မနေလိုက်နိုင်ရမယ့်ဥရုယာသီပြောင်းလဲမှုဆိုင်ရာသဘောတူညီချက်ရရှိနိုင်ဖို့နဲ့ကမ္ဘာကြီးပျက်စီးမဲ့အဆင့်အထိကမ္ဘာအပူချိန်မြင့်တက်လာမယ့်အရေးကဟန်တားနိုင်မယ့်သဘောတူညီချက်ရရှိနိုင်ဖို့အတွက်ဆွေးနွေးကြမှာဖြစ်ပါတယ်။မနစ်ကညီလာခံရဲ့တဘာပတိအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ပီရူးတဘာဝပတ်ဝန်းကျင်ရေးရာဝန်ကြီးမန်နူအယ်ပိုဂါဗီဒေါကတော့သဘောတူညီချက်ရလိုက်နိုင်ရင်ကမ္ဘာကြီးပူနွေးလာမှုနဲ့အကြမ်းဖက်မှုရဲ့အန္တရာယ်ကိုတိုက်ဖျက်နိုင်ဖို့ကမ္ဘာနိုင်ငံတွေအနေနဲ့အတူလက်တွဲဆောင်ရွက်နိုင်တယ်ဆိုတာကိုပြသရရောက်မယ်လို့အဖွဲ့အမင်ကွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်။ဒီထိပ်သီးညီလာခံရဲ့ရည်မှန်းချက်ဟာဥရုယာသီပြောင်းလဲမှုကိုဖြစ်ပေါ်စေတယ်လို့ယူဆထားကြတဲ့လောင်စာဆီသုံးဆွဲမှုကထွက်ပေါ်လာတဲ့မီကိုငွေတွေရှော့ချပြီးစက်မှုဒေါ်လာရဲ့မစတင်ခင်ခေတ်ကရှိခဲ့တဲ့အပူချိန်လောက်ရောက်အောင်ကမ္ဘာအပူချိန်ဖြန်းမြ1ဒီဂရီဆယ်စီယပ်ထက်မပိုအောင်ကန့်သတ်ထားကြဖို့ဖြစ်ပါတယ်အခုနှစ်အတွင်းအပူချိန်ဟာဖြန်းဖြန်း 1 ဒီဂရီဆယ်စီယပ်အထိတက်လာမယ့်အလားအလာရှိတယ်လို့ကုလသမဂ္ဂရာသီဥတုဆိုင်ရာအေဂျင်စီကပြောကြားထားတဲ့အတွက်ကုလသမဂ္ဂကသတ်မှတ်ထားတဲ့ရာထားချက်ထက်ဝက်နီးပါးရောက်ရှိလာနေပြီဖြစ်ပါတယ်။ဥရုယာသီပြောင်းလဲမှုကိုတွန်းလှန်တိုက်ပြဖို့အတွက်တရုတ်နဲ့အမေရိကန်နိုင်ငံအကြားပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ထိပ်သီးညီလာခံဖွံ့ဖွဲမကျင်းပခင်တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံစဉ်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်။
ခရီးရန်တွေနဲ့မွတ်စလင်တွေဟာညီကိုတွေဖြစ်ကြပါတယ်လို့ဘူအာဖရိကသမ္မတနိုင်ငံမှာရောက်နေတဲ့ပုံရံမင်းကြီးဖရန်စစ်ကဗန်ဂီမြို့တော်မှာရှိတဲ့အဓိကဗလီကျောင်းတစ်ခုမှာဒီကနေ့ပြောဆိုလိုက်ပါတယ်။အမုန်းတရားလက်စားချေမှုနဲ့အကြမ်းဖက်မှုအထူးသဖြင့်ဘာသာတရားတစ်ခုဒါမှမဟုတ်ဖျားသခင်ကိုယ်တိုင်ရဲ့အမိနာမတော်ကိုအတုံးချပြီးတော့အကြမ်းဖက်တာမျိုးကိုလက်မခံဘူးဆိုတာအားလုံးအတူတူကပြောကြရပါလိမ့်မယ်လို့ပုံရံမင်းကြီးကမိန့်ပါတယ်။ဒီနိုင်ငံကိုလာတဲ့သူရခိုင်စင်ဟာမွတ်စလင်အတိုင်းဝိုင်းနဲ့မထွေဘူးဆိုရင်ပြည့်စုံမှာမဟုတ်ဘူးလို့လည်းပုံရံမင်းကြီးကမိန့်ပါတယ်။ဘူအာဖရိကသမ္မတနိုင်ငံဟာခရစ်ယာန်တွေနဲ့မွတ်စလင်စစ်သွေးကြွတွေအကြားနိုင်ငံရေးပြည်ပခနဲ့အကြမ်းဖက်မှုတွေဖြစ်ထားတဲ့နိုင်ငံပါ။အာဖရိကသုံးနိုင်ငံခိုင်စင်အဆုံးသတ်အဖြစ်ဘန်ဂီမျိုးရော့စ်အားကစားရုံမှာပုံရံမင်းကဝိပုစုတောင်းပွဲကိုလုပ်ခဲ့တာပါ။တနင်္ဂနွေနေ့ကလူလူစုတောင်းပွဲအထွေမှာလည်းသူကအလားတူမိန့်ခဲ့ပါသေးတယ်။တိုက်ခိုက်နေကြတဲ့အုပ်စုတွေအနေနဲ့လက်နက်တွေကိုဆွန့်လွတ်ပြီးဂိုင်းကနာကွဲပြိပက္ခတွေအဆုံးသက်ရေးကျူးပန်းအထုတ်မှုတွေကိုကူညီပံ့ပိုးကြဖို့ပုံရံမင်းကြီးကနှိုးဆော်ခဲ့ပါတယ်။မှန်ကန်ဖြောင့်မတ်မှုချစ်ချင်းမေတ္တာနဲ့တနာကျင်နာမှုတွေမွေးမြူတည်ဆောက်ပြီးငြိမ်းချမ်းရေးကိုအစစ်မှန်အာမခံဖော်ဆောင်သူတွေဖြစ်အောင်လုပ်ကြပါလို့ဘန်ဂီဖျားချောင်းမှာပုံရံမင်းကြီးကမိန့်ကြားခဲ့ပါတယ်ရှင်။
ဥရောပကိုရှေ့ပြောင်းအခြေချနေထိုင်ဖို့ဝင်ရောက်လာကြတဲ့ဒုက္ခသည်တွေအရေးကိုဖြေရှင်းဖို့အတွက်တူရကီနိုင်ငံကိုဒေါ်လာဘီလီယံပေါင်းများစွာပေးဖို့ဥရောပသမ္မတကသဘောတူလိုက်ပါတယ်။အခုနှစ်တင်ကိုဗာတဝါမှာဖြစ်နေတဲ့ပြည်ပခါတွေနဲ့မတည်ငြိမ်မှုတွေကြောင့်ဒုက္ခသည်အမြောက်များဟာသူတို့ရဲ့နေရာကိုဆွန့်ခွာပြီးတူရကီနဲ့ဥရောပနိုင်ငံတွေကိုဝင်ရောက်လာနေကြတာဖြစ်ပါတယ်။ ဘယ်ဂျီယံနိုင်ငံဘရာဆယ်မြို့မှာကျင်းပခဲ့တဲ့အစည်းအဝေးအတွင်းတူရကီနိုင်ငံကလက်ခံထားတဲ့ဒုက္ခသည်တွေကိုဆက်ပြီးလက်ခံထားနိုင်ရေးကူညီဖို့အတွက်ရည်ရွယ်ပြီးအမေရိကန်ဒေါ်လာ 3.1 ဘီလီယံအကူအညီပေးရေးတူရကီနဲ့ဥရောပတာဝန်ရှိသူတွေဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဥရောပတိုက်ကိုဒီနေ့ထဲရောက်လာတဲ့ဆီးရီးယားနိုင်ငံကအရေးအတွက်အများဆုံးဒုက္ခသည်တွေဟာတူရကီနိုင်ငံကိုဖျက်ပြီးဂရိနဲ့ဘူလ်ဂေးရီးယားနိုင်ငံတို့ကိုတွားရောက်ခဲ့ကြတာဖြစ်ပါတယ်။ဒီသဘောတူညီချက်ဟာသူတို့နဲ့နေဆက်ချင်းထိစပ်နေတဲ့နေရာတွေမှာအချိန်မီနေရာချထားနိုင်ရေးလှုပ်ဆောင်မှုအတွက်ရှင်းလင်းတဲ့အစီအစဉ်တရက်ကိုချမှတ်သွားဖို့ဖြစ်တဲ့အကြောင်းဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တတ်စ်ကတူရကီဝန်ကြီးချုပ်အာမက်ဒါဗူတိုဂလူနဲ့ဥရောပကော်မရှင်ဥက္ကဋ္ဌရင်းကလောက်ရန်ကာရိုနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်
။အရှေ့ဂျေရုဆလင်မှာပြီးခဲ့တဲ့နှစ်ကအသက်16နှစ်အရွယ်ပါလက်စတိုင်းဆယ်ကျော်တပ်တဦးကိုမီးရှို့တပ်ခဲ့မှုနဲ့အစ္စရေးလူငယ်တဦးကိုအပြစ်ရှိတဲ့အကြောင်းဂျေရုဆလင်တရားရုံးတစ်ခုကဒီကနေ့တင်းနေလာနေမှာအမိန့်ချလိုက်ပါတယ်။ဒီမှုမှာပါဝင်ပတ်သက်နေသူတတိယမြောက်တဦးဖြစ်တဲ့အသက်32နှစ်အရွယ်ယူဆက်ဟိန်းဘန်ဒေးဗစ်ကိုတော့သူ့ရဲ့ရှင်နေကယူဆက်ဟာစိတ်ပုံမှန်အနေထားမှာမရှိဘူးဆိုတော့ခုခံလျှောက်လွှာကိုနောက်ဆုံးချိန်မှာကတ်ပြီးတော့တင်ခဲ့ပြီးတဲ့နောက်မှာသူ့အပေါ်အမိန့်ချမှတ်ဖို့ကိစ္စကိုတရားရုံးကရွှေ့ဆန်လိုက်ပါတယ်။အပြစ်ရှိကြောင်းအမိန့်ချခံလိုက်ရတဲ့လူငယ်တဦးကိုတော့လာမယ့်ဇန်နဝါရီလထဲမှာဖြစ်တန်ချမှတ်မှာဖြစ်ပါတယ်။အစ္စရေးစစ်တော်တပ်၃ယောက်ကိုပြန်ပြီးဆွဲတက်ဖြတ်ခဲ့တဲ့ဖြစ်ရပ်ကိုလက်တော့ပြန်တဲ့အနေနဲ့ပြီးခဲ့တဲ့နှစ်တုန်းကပါလက်စတိုင်းစစ်တော်တပ်အဘူခိုင်ဒီယာကိုအစ္စရေးလူငယ်တွေကအာဓမခေါ်ဆောင်ပြီးတိတဲ့အထိမိချို့တက်ဖြတ်ခဲ့ကြတာပါ။ဒီနှစ်တရားရုံးရဲ့ဆုံးဖြတ်ချက်ကိုအဘူခိုင်ဒီယာရဲ့ဖခင်ဖြစ်သူကတော့ရှုံချပါတယ်။အခုလိုအပြန်အလှန်လက်တို့ပြန်တက်ဖြတ်မှုတွေဟာဂါဇာကမ်းမြောင်ဒေသမှာရက်ပေါင်း90ကျားစစ်ပွဲတရက်စီဥတီအောင်အစပြုပေးခဲ့တဲ့ဖြစ်ရပ်တွေပဲဖြစ်ပါတယ်။ဂါဇာဒေသစစ်ပွဲတွေကြောင့်ပါလက်စတိုင်းပြည်သူအများစုပါဝင်တဲ့လူပေါင်း 2,200 ကျော်သေဆုံးခဲ့ရတာပါရှင်။
ကတည်းကညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်။သမ္မတဦးသိန်းစင်ဟာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌအတောင်းဆန်းစုကြည်နဲ့ဒီဇင်ဘာလ2ရက်ဗုဒ္ဓဟူးနေ့မနေ့ပိုင်းနေပြည်တော်နိုင်ငံတော်သမ္မတအိမ်တော်မှာတွေ့ဆုံမှုစီစဉ်ဆောင်ရွက်ထားတယ်လို့နိုင်ငံတော်သမ္မတရုံးရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အလားတူတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကလည်းအဲ့ဒီနေ့တနေ့တည်းမှာပဲနေ့လယ်2နာရီကြာရင်ကာကွယ်ရေးဝန်ကြီးဌာနကာကွယ်ရေးဦးစီးချုပ်ရုံးအတွင်းမှာရှိတဲ့အရေးတာမှာတွေ့ဆုံမှုစီစဉ်ထားတယ်လို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်။တမရကာကွယ်ရေးဦးစီးချုပ်ပြည်တော်စုလွတ်တော်နာယကတို့နဲ့အမျိုးသားပြန်လည်တင်မြှင့်ရေးသဘောထားကိုအခြေခံပြီးတွေ့ဆုံဆွေးနွေးလိုတဲ့အကြောင်းနိုဝင်ဘာလ10ရက်နေ့မှာဒေါအောင်ဆန်းစုကြည်ကတရားစာတစောင်စီရေးသားပေးပို့ပြီးတော့ပန်ကြားထားတာဖြစ်ပါတယ်။အဲဒီလိုပန်ကြားပြီးတဲ့နောက်ပြည်တော်စုလွတ်တော်နာယကသူရဦးရှိမနဲ့ဒေါအောင်ဆန်းစုကြည်တို့အကြားတရားတွေ့ဆုံတာတွေဇက်တိုက်လို့ရှိခဲ့ပြီးဒီကနေ့မှာလဲမနေ့10နာရီ15မိနစ်ကနေ17နာရီ50အထိတနာရီခွဲကျော်ကြာပြည်သူ့လွတ်တော်ဥက္ကဋ္ဌရုံးမှာထပ်မံတွေ့ဆုံကြပါသေးတယ်။အခုဒီချိန်ဟာသူရဥရှိမနဲ့ဒေါအောင်ဆန်းစုကြည်အကြား၅ချိန်မြောက်တွေ့ဆုံတာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှုကိစ္စကိုပြည်တော်စုလွတ်တော်ရွတ်ကောက်ပွဲကော်မရှင်ကရွတ်ကောက်ပွဲဆိုင်ရာလုပ်ငန်းတွေပြီးမှတွေ့မယ်လို့သမရနဲ့ကာကွယ်ဦးစီးချုပ်တို့ကအစောပိုင်းမှာတီးကြစီအကြောင်းပြန်ခဲ့ပါတယ်။ဒါပေမဲ့လည်းအခုတော့ရွတ်ကောက်ပွဲကော်မရှင်ရဲ့နောက်ဆုံးအစီရင်ခံစာမှထုတ်ခင်မှာပဲတွေ့ဆုံဖို့စီစဉ်လိုက်တာဖြစ်ပါတယ်
။ထိုင်းနိုင်ငံမှာအများပြည်သူနဲ့ဆိုင်တဲ့ပန်းချံတစ်ခုကိုဒီကနေ့သွားဖို့စီစဉ်နေတဲ့ထိုင်းတိုက်ခံခေါင်းဆောင်တို့ကိုထိုင်းစစ်တပ်ကဖမ်းလိုက်ပါတယ်။အဲ့ဒီပန်းချံဟာထိုင်းနိုင်ငံရဲ့ဘင်းရင်အုပ်ချုပ်ရေးကိုအထိမ်းအမြှုပ်တည်ဆောက်ထားတာဖြစ်ပြီးထိုင်းစစ်ဆိုရနဲ့ပတ်သက်နေတဲ့ဒီလက်စားမှုအရှုပ်တော်ပုံတစ်ခုမှအဓိကပါဝင်နေပါတယ်။ဟွာဟေးပင်လယ်ကမ်းခြေအပန်းဖြေမြို့ကစစ်တပ်ပိုင်မြေပေါ်မှာတိစောက်ထားတဲ့ရာချာဘာခစ်ပန်းချံတိစောက်ရေးငွေသုံးဆွဲတာနဲ့ပတ်သက်တဲ့ဆွဆွဲချက်တွေကြောင့်ပြီးခဲ့တဲ့နှစ်မှာအနာသိမ်းခဲ့တဲ့စစ်ဆူရရဲ့အကျင့်ပြတ်ချစားမှုတိုက်ဖျက်ရေးအစီအစဉ်ကိုထိခိုက်နိုင်တဲ့အခြေအနေရောက်နေတာပါ။ရှက်နီအုပ်စုလို့လည်းသိကြတဲ့အနာရှင်စန့်ကျင်ညီညွတ်သောဒီမိုကရေစီတပ်ဦး UDD ရဲ့ခေါင်းဆောင်တွေဖြစ်ကြတဲ့နာတာဝုတ်ဆိုင်ကူဝါနဲ့ဂျက်တူပွန်ပရွန်ပန်တို့ပန်းချံကိုမရောက်ခင်မှာပဲစစ်တပ်ကခေါ်သွားတာပါ။ဘရင်ရုပ်ထုတစ်ခုစီဟာဘတ်ငွေတန်း40စီကုန်ကြပြီးတစ်ခုချင်းစီအတွက်ကော်မရှင်ကြီးကဘတ်10တန်းပေးရတဲ့ဆိုရာကျွန်တော်တို့စိုးရိမ်နေကိစ္စပါပဲလို့စစ်ဘက်ပုဂ္ဂိုလ်တွေကကားပေါ်တင်ဆောင်မတော့ခေါ်မသွားခင်လေးမာရင်ပဲနာတာဝတ်ကမီဒီယာတွေကိုပြောသွားပါတယ်ထိုင်းပြည်အဆက်ဆက်ရဲ့ခန့်ကြားတဲ့ရုပ်ထုကြီးတွေတိစောက်ထားတဲ့ပန်းချံနဲ့ပတ်သက်ပြီးအတိုက်ခံတွေကဒီနိုင်ငံရေးပြောကနဲ့လောက်တာမျိုးကိုလက်ခံမှာမဟုတ်ဘူးလို့ထိုင်းစစ်အစိုးရကပြောထားပါတယ်ရှင်
တရုတ်နိုင်ငံဘေကျင်းမြို့တော်နဲ့တခြားနေရာတွေမှာဒီနေ့အတွင်းအဆိုးအဝါဆုံးမီဂိုမြူဆိုင်တဲ့အခြေအနေတချို့နဲ့ဒီကနေ့ရင်ဆိုင်နေရပါတယ်။ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးမလုပ်ကြမယ်ဆိုတာဆုံးဖြတ်ဖို့တရုတ်သမ္မတရှီကျင်းပင်ဟာတခြားကမ္ဘာခေါင်းဆောင်တွေနဲ့ပဲရစ်မြို့တော်မှာတွေ့ဆုံဖို့ရှိနေချိန်မှာပဲအခုအခြေအနေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ဘေကျင်းမြို့တော်ရဲ့လေထုညင်ကြားမှုဟာအန္တရာယ်ရှိတဲ့အဆင့်မှာရောက်နေပြီလို့သတ်မှတ်ထားပြီးဒုတိယအမြင့်ဆုံးအဆင့်ဖြစ်တဲ့လိမ္မော်ရောင်အဆင့်ကိုရောက်နေပါတယ်။ဖြစ်နိုင်မယ်ဆိုရင်မြို့ကန်တွေအိမ်ထဲမှာပဲနေကြဖို့ပြောကြားထားပါတယ်။စေယုံတချို့ကိုပိတ်ထားပြီးတချို့ယင်အမျိုးအစားတွေမမောင်းဖို့လည်းတားမြစ်ထားပါတယ်။အရင်ကဆိုရင်လေထုကြည်လင်နေပြီးတိမ်တွေကိုမြင်နိုင်ပေမဲ့အခုတော့ကြည်လင်တဲ့ကောင်းကင်နဲ့တိမ်ပြူတွေကိုမမြင်ရတော့ပဲတိတ်ကိုဆိုးနေပါပြီလို့မြို့ကန်တယောက်ကလည်းပြောပါတယ်လေလူထဲမှာရှိတဲ့အမုံလေးတွေဟာရှူမိရင်အဆုတ်ကိုအန္တရာယ်ဖြစ်စေနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ထားတဲ့နေ့စဉ်ပမာဏတဲ့အဆ20ပုံများနေပါတယ်မြို့တော်မှာမြင်နိုင်စွမ်းတိတ်ကိုမုံဝါနေပြီးအထက်မြင့်အဆောက်အဦတွေရဲ့ထိပ်ပန်းကိုအောက်ကနေကြည့်ရင်မမြင်ရသလောက်ဖြစ်နေပါပြီ
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာလာမယ့်နှစ်ရဲ့အတွင်းတိုက်ခိုက်မှုတွေဖြစ်နိုင်တယ်ဆိုတော့ခိုင်မာတဲ့သတင်းတွေကိုအမေရိကန်ပြည်ထောင်စုကရရှိထားပြီးအာဖဂန်ရောက်အမေရိကန်နိုင်ငံသားတွေကိုကဘူးမြို့တစ်ဝိုက်သွားလာကြတဲ့အခါအထူးသတိထားကြဖို့တိုက်တွန်းထားပါတယ်။တိုက်ခိုက်မဲ့အချိန်ပြတ်မှတ်ဒါမှမဟုတ်ဒီတိုက်ခိုက်မှုပုံစံတွေနဲ့ပတ်သက်လို့တော့အသေးစိတ်မသိချဘူးလို့ကဘူးမြို့အမေရိကန်တန်ယုံကနေအမေရိကန်နိုင်ငံသားတွေအတွက်အရေးပေါ်ထုတ်ပြန်တဲ့ကြေညာချက်ထဲမှာဒီနေ့ဖော်ပြထားပါတယ်။အာဖဂန်နိုင်ငံကိုခီးထွက်တာတွေမလုပ်ကြဖို့ကိုလည်းတန်ယုံကထပ်မံတိုက်တွန်းထားတာပါ။အာဖဂန်နိုင်ငံရဲ့လုံခြုံရေးဟာတည်ငြိမ်မှုလုံးဝမရှိသလိုအာဖဂန်ရောက်အမေရိကန်နိုင်ငံသားတွေအပေါ်ချိန်ချမှုတွေဟာလည်းစိုးရိမ်ရတဲ့အခြေအနေမှာရှိတယ်။ဒါကြောင့်အာဖဂန်နစ္စတန်မှာနေထိုင်နေကြတဲ့ဒါမှမဟုတ်အလဲလာနေကြတဲ့ဒီအမေရိကန်နိုင်ငံသားတွေနိုင်ငံတွင်းကနေချက်ချင်းထွက်ခွာဖို့အကြံပြုတဲ့အကြောင်းလဲတန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လုံခြုံရေးစိုးရိမ်ချက်တွေတိုးလာမှုကြောင့်အမေရိကန်တန်ယုံအနေနဲ့ဝန်ထမ်းတွေကိုကုန်းလမ်းကနေတွာလာဝဲမပြုဘဲရဟတ်ယာဉ်တွေနဲ့သာတွာလာဖို့ကိုလည်းဖိအားပေးခံနေရတာပါ။အလားတူတခြားသောဒီနိုင်ငံကတန်အဖွဲ့တွေနဲ့အကူအညီပေးရေးအဖွဲ့တွေကလည်းကဘူးမျိုးတော်အတွင်လုံခြုံစိတ်ချရတဲ့နေရာတွေမှာတွာလာကြတဲ့အခါမှာတော့မှတတိထားတွာလာကြဖို့နှိုးဆော်ခံထားရပါတယ်။ပြီးခဲ့တဲ့စနေနေ့ကပဲအာဖဂန်ရွေးကောက်ပွဲဆိုင်ရာအကြီးအကဲအရာရှိတဦးရဲ့ယင်းတစည်းကဘူးမျိုးတော်မှာမနက်ခင်းအတွာလာရှုပ်ထွေးတဲ့အချိန်အသေးခံဘုံခွဲတိုက်ခိုက်ခံရတာမှာအဲ့ဒီအရာရှိလွတ်မြောက်ခဲ့ပေမဲ့လို့သူ့ရဲ့ကားမောင်းသူတွေသုံးခဲ့ပြီးတော့တက်တော်ဆောင်တို့လည်းထင်ရရခဲ့ပါရဲ့ရှင်
ဟုတ်ကဲ့မိုင်းရှူးမြို့နယ်ဘက်မှာအစိုးရနဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်ဖွဲ့အကြတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ရတာ
အစီအစဉ်မှာရင်ထုတ်လွှင့်မိတဲ့အတွက်တောင်းပန်ပါတယ်ရှင် VOA ကနေတင်းလာနေထိတ်တန့်ရောက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားမှာပါရှမ်းပြည်နယ်နောက်မြောက်ပိုင်းပလောင်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသမှာဒီရက်ပိုင်းတွင်အတွင်းအစိုးရတပ်နဲ့ TNLA လို့ခေါ်တဲ့ပလောင်တပ်ဖွဲ့အကြတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးလာမယ့်ရက်တွေအတွင်းမှာပုံမပြင်းထန်လာနိုင်တယ်လို့ပလောင်တပ်ဖွဲ့ကတာဝန်ရှိသူတဦးကပြောဆိုပါရယ်ပြီးခဲ့တဲ့တောက်ကြနေ့ညကတော့ကိုကန်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသမြို့တော်ကိုကိုကန်လက်နက်ကိုင်တပ်ဖွဲ့ကဝိုင်းရောက်ပစ်ခတ်တဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့ဒီနောက်မှာတော့အခြေအနေတွေကပုံမှန်လို့ရှိနေပါရယ်ရှမ်းပြည်နယ်ပလောင်နဲ့ကိုကန်ဒေသအခြေအနေတွေကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကစူးစီးတင်ပြထားပါရယ်ရှင်
ဟုတ်ကဲ့မိုင်းရှူးမြို့နယ်ဘက်မှာအစိုးရနဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်ဖွဲ့အကြတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ရတာပြီးခဲ့တဲ့ရက်ပိုင်းတွေမှာနှစ်ဖက်တွစ်ဆုံဆွေးနွေးပြီးစစ်ရှင်လျှော့ချလာတဲ့အချိန်တည်းမှာပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တဲ့နမ်ဆန်နဲ့မန်တုံမြို့နယ်တွေမှာတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားလာတာဖြစ်ပါတယ်လက်တတော်တိုက်ပွဲဖြစ်ပွားတဲ့အချိန်တွေကိုပလောင်ပြည်နယ်လွတ်မြောက်ရေးအဖွဲ့ PSLF TNLA ရဲ့အထွေထွေတွင်ရင်မှုတပ်ဖုံးကျော်ကအခုလိုပြောပါတယ်
တိုက်ပွဲတွေပြင်းမဲ့အခြေအနေရှိပါတယ်မင်းညရောင်းလည်းတစ်ခါဖြစ်တယ်ဒီမင်းနဲ့လည်းဖြစ်တယ်မင်းညရောင်းဖြစ်တာကျွန်တော်မိုင်းဝီမှာဖြစ်တယ်မတော်မျိုးနဲ့မခန့်မှုနဲ့အဆက်ပြောဒီအခုအဲမိုင်းဝီရောရဲ့အပြင်ဘက်မှာရှိတဲ့ကျွန်တော်တို့တပ်တွေအဲတောင်ကျောဆောက်လုံးမှာရှိတဲ့ကျွန်တော်တို့တပ်တွေဟာအခုဒီမြန်မာအစိုးရတပ်ဖက်ကစစ်ကြောင်း၄ဖက်၅ဖက်လောက်အဲ့လိုထိုးလာတယ်ဒီမန္တုံတက်ကတက်လာတဲ့စစ်ကြောင်းရှိတယ်ကျွန်တော်နမ်ဘူးဖက်ကနေတက်လာတဲ့စစ်ကြောင်းရှိတယ်ပြီးတော့ဒီခိုင်ဟိုဘက်ကနေလာတဲ့စစ်ကြောင်းရှိတယ်နမ်ခန့်ဖက်ကနေနမ်ခန့်နဲ့မိုင်းဝီပေါင်းပြီးဆင်းလာတဲ့တက်လာတဲ့စစ်ကြောင်းတွေရှိတယ်ပေါ့အဲ့မှာနေရဲ့ကျွန်တော်တို့အဖောက်ဝင်နေတဲ့ဘလွဲမတီးဘိုက်ဝဲတီးတဲ့ပူပြီးတော့ပြင်းနေတယ်အခုလည်းဖြစ်နေသေးပဲ
လက်ရှိတိုက်ပွဲတွေရက်ဆက်ဆိုသလိုဖြစ်ပွားလာတာဟာသူတို့စခန်းတွေကိုအစိုးရတပ်ဖက်ကလိုက်လံရှင်းလင်းနေတာကြောင့်လို့လည်းပြောပါတယ
်ကျွန်တော်ဖက်ကတော့ဒီကရယူတော့ဘယ်မှာတိုက်ခင်တလာနလာလာဝင်ကျွန်တော်ဆက်ရှိနေရှော့လေအခုလည်းဒီကဘယ်မှာ NLD အဖွဲ့ချုပ်ကအများစုနိုင်တယ်အစိုးရဖွင့်နေတယ်ဆိုတော့ okay ဒါတိုက်ဖို့ဖြစ်လို့တော့အဆင်မပြေဘူးကျွန်တော်တို့အတတ်နိုင်ဆုံးရှောင်းမယ်ရှော့မယ်ဆိုတော့ကျွန်တော်တို့ဒီလိုဆုံးဖြတ်ချက်နဲ့ကျွန်တော်တို့အတတ်နိုင်ဆုံးရှောင်းရှားနေတာတော်တော်ကြာပါပြီဒါပေမဲ့ခုမြန်မာအစိုးရတပ်မတော်ကကျွန်တော်တို့နည်းနည်းခေါင်းနဲ့တော်ရီထဲမှာကျွန်တော်တို့ခံနေသည့်တက်လာပြီလို့ကျွန်တော်ပြောလို့ရတယ် ချောင်လို့ရတဲ့နေရာတွေတော်တော်များများကနည်းနည်းနေရတဲ့သဘောရှိတယ်
။ပြီးခဲ့တဲ့28ရက်နေ့ကမွေးစေဝါနှိမ်နင်းရေးလုပ်ငန်းတွေဆောင်ရွက်ရမှာနန်းခမ်းမြို့နယ်မန်ပန်ကျေးရွာကဘိမ့်ဖြူဘိမ့်မဲနဲ့စိတ်ကြွစီပြကာလာတံဖို့ကြက်ငွေ300ကျော်ဖို့ဖမ်းဆီးရမိတယ်လို့လည်းပလောင်တပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။ပလောင်တပ်ဖွဲ့ဘက်ကစိုးရတက်ကထိုးစစ်ဆင်လာတော့တိုက်ပွဲတွေဖြစ်ရတယ်လို့ပြောဆိုတဲ့အပေါ်မှာတော့ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစည်းအဖွဲ့ဥက္ကဋ္ဌဦးမောင်ကျော်ကအခုလိုသုံးသပ်ပြောဆိုပါတယ်
။ထိုးတယ်ဆိုတော့ခုတောင်ဝါရီသွားလာနေတာနေမှာပေါ့။ဒီအနယ်လေးကလည်းသွားရင်လာရင်တောင်တော်လည်းသွားရင်လာရင်ထိတဲ့ပြေးကြတာအတန်းနိုင်ဆုံးတော့ရှောင်ကြတာပဲ။ရှောင်မရတဲ့ခါကျတော့ထိတဲ့ပြေးပြီးတော့ဒီခါကျပြေးကြခါကျလို့ဖြစ်တော့ဗောဗျာ။
ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနမ်ဆန်မြို့နယ်အတွင်းမှာဒီလ29ရက်နေ့ကလည်းတိုက်ပွဲဖြစ်ပွားခဲ့ပြီးအဲ့ဒီနေ့မှာပဲကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကင်မြို့ကိုမြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ကြောင်းစိုးရတပ်ဖက်ကပြန်လည်တိုက်ခိုက်ရမှာကိုကန့်တပ်ဖွဲ့ဟာနေဆက်မြင်းဘက်ကိုစုခွာသွားကြောင်းမြောက်ရီသတင်းဌာနကသတင်းထုတ်ပြန်ထားပါတယ်ဒီလိုပြစ်ခတ်တိုက်ခိုက်ခဲ့ပေမဲ့ဒီကနေ့မှာတော့လောက်ကင်မြို့မှာဈေးတွေကျောင်းတွေဖွင့်ထားပြီးပုံမှန်အတိုင်းရှိနေကြောင်းနဲ့ပြစ်ခတ်တိုက်ခိုက်တာကိုတော့ညအချိန်မှာအတန်သာကြားရကြောင်းလောက်ကင်မြို့ကတူကအခုလိုပြောပါတယ
်ဖွင့်ပါတယ်အကုန်လုံးဖွင့်ထားတယ်ဈေးပစ္စည်းပါပဲညဆိုတော့ကျွန်တော်7နာရီ7နာရီလောက်ရှိပြီရှင်လည်းအတန်ကြားတာတီချာမတီးဘူးအတန်ကြားတာပဲရှိရပါ
ဒီနှစ် February လကဖြစ်ပွားတဲ့အစိုးရနဲ့ကိုကန့်တပ်ဖွဲ့အကြတိုက်ပွဲတွေကြောင့်လောက်ကင်မြို့ပါဝင်ကိုကန့်အုပ်ချုပ်ခွင့်ရဒေသကိုကိုလာကြာစေအုပ်ချုပ်ရေးပြဋ္ဌာန်းထားခဲ့ရာကဒီလ18ရက်နေ့မှာစေအုပ်ချုပ်ရေးကိုရုတ်သိမ်းခဲ့တာဖြစ်ပါတယ်အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့10ဖွဲ့အကြားမှာအော်တိုဘာလ15ရက်နေ့ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးခဲ့ပေမဲ့လက်မှတ်ရေးထိုးရမှာမပါဝင်တဲ့ကချင်ရှမ်းပလောင်တပ်ဖွဲ့တွေနဲ့တော့တိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်လက်ဖြစ်ပွားနေပါတယ်။လာမယ့်ဒီဇင်ဘာလ2ရက်နေ့မှာတော့နိုင်ငံတော်သမ္မတဦးသိန်းစိန်တမ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအွန်လိုင်းနဲ့ရွေးကောက်ပွဲမှာအနိုင်ရတဲ့ NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်တို့တီးခြားစီတွေ့ဆုံဆွေးနွေးဖို့ရှိနေပြီးဒီဆွေးနွေးပွဲတွေမှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေရစဲရေးကိုအချက်တစ်ချက်အဖြစ်ထည့်သွင်းဆွေးနွေးပွဲရှိနေပါတယ်။
ကမ္ဘာ့သောမြန်မာတင်ပြသွားတာပါရှင် VOA မြန်မာပိုင်းကနေတင်လာနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကာလအတန်ကြာဖြစ်ပွားနေခဲ့တဲ့စီရေးပဋိပက္ခတွေဖြေလျှော်နိုင်ရေးအတွက်မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA ကောင်းဆောင်တွေနဲ့မြန်မာအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့တွေ့ဆုံဆွေးနွေးသဘောတူချက်တွေထက်ကတပ်ပိုင်းဆိုင်ရာနေရာချထားရေးအပိုင်းမှာပြည်လည်မှုမရသေးပါဘူး။မြောက်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့မိုင်းရှူမိုင်းနောင်ကာလမြောက်ဖက်ချမ်းကိုအပြီးပြောင်းရွှေ့ရမယ့်ကိစ္စအတွက်မြန်မာစစ်တပ်အကြီးအကဲတွေနဲ့ထပ်မံတွေ့ဆုံဆွေးနွေးရအောင်မယ်လို့လည်း SSPB တာဝန်ရှိသူတွေကပြောပါရယ်အခြေအနေအသေးစိတ်ကိုတော့နိုင်ကွန်အိမ်ကအခုလိုသတင်းပေးပို့ထားပါရယ်ရှင
်ဟုတ်ကဲ့ပါ UPWC ခေါ်မြန်မာစိုးရပြည်ထောင်စုငြိမ်းချမ်းရေးပေါ်ဆောင်ရေးလုပ်ငန်းကော်မတီနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA တို့အကြားတွေ့ဆုံဆွေးနွေးမှုကနေသဘောတူညီချက်6ချက်နဲ့ကတပ်ပြောင်းရွှေ့ရေးကိစ္စနဲ့ပတ်သက်ပြီးအမှတ်နှစ်စစ်စင်ရေးအထူးဖွဲ့မှုဒုဗိုလ်ချုပ်ကြီးရာပြည့်နဲ့တဖန်ပြန်လည်ညှိနှိုင်းသွားရအောင်မယ်လို့မြောက်ပိုင်းရှမ်းပြည်တပ်မတော်ခေါင်းဆောင်သူဖြစ်သူဒုဗိုလ်မှူးကြီးဆိုင်းတော်လိတ်ကပြောပါတယ
်ကျွန်တော်ပြန်လည်တောင်းဆိုတာကတော့ဗိုလ်ချုပ်ရာပြည့်ကိုယ်တိုင်လည်းပြောတယ်လေနော်ကျွန်တော်မရှိရင်ကျွန်တော်လည်းနေစရာမရှိဆိုတဲ့အကြောင်းကြောင့်ဒီအစားခိုင်လုံမှုရှိအောင်ကျွန်တော်တည်တည်ချာချာပြန်ယူရမယ်ပြန်ညှိနှိုင်းရမယ်အခြေအနေမှာရှိနေတော့အဲဒါကြောင့်ဗိုလ်ချုပ်ရာပြည့်နဲ့ပြောလို့ဆောင်ရွက်တင့်တော်မလဲဆိုတာအဲဒါကြောင့်မနေ့ကလည်းအရက်ပြန်ချိန်လိုက်တာ
နိုဝင်ဘာ23နဲ့24ရက်နေ့တွေ့ဆုံမှုမှာမြန်မာအစိုးရနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့အကြား2012ခုနှစ်ငြိမ်းချမ်းရေးသဘောတူစာချုပ်အတိုင်းနှစ်ဖက်ညှိနှိုင်းပြီးဆက်လက်ကောင်းတဲ့ပေါ်သွားဖို့လက်ရှိဖြစ်ပွားနေတဲ့စီရေးပဋိပက္ခတွေကိုရှင်းချဖို့တိုက်ပွဲကာလအတွင်းပိတ်ထားရတဲ့ကျောင်း18ကျောင်းပြန်လည်ဖွင့်လှစ်ဖို့နဲ့စစ်ဘေးရှောင်တွေနေရာရင်းပြန်နိုင်ရေးပူးပေါင်းဆောင်ရွက်ဖို့ပဋိပက္ခဖြစ်ပွားနေတဲ့မိုင်းလောင်မြို့မှာဆက်ဆံရေးယုံထားရှိဖို့ SSPP တပ်ဖွဲ့တွေကနေမိုင်းရှူမိုင်းလောင်ကာလမြောက်ဘက်ချမ်းမှာပြောင်းရွှေ့နေထိုင်ဖို့နဲ့ကာလန်ဆောင်ဘက်ချမ်းမှာရှိတဲ့ထိတ်တိုက်ရင်ဆိုင်နေရတဲ့မြမတပ်မတော်စစ်ကြောင်းတွေကိုနေရာပြောင်းရွှေ့ဖို့အချက်6ချက်ကိုရည်ပူရသဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။ဒီသဘောတူညီချက်တွေကို9ရက်သွင်းသက်ဆိုင်ရာဖွဲ့စည်းတွေကိုတင်ပြပြီးအကောင့်ထဲပေါ်သွားရမယ်လို့သဘောတူစာချုပ်မှာဖော်ပြထားပေမဲ့တပ်ပိုင်းဆိုင်ရာနေရာချထားရေးပိုင်းမှာရှင်းလင်းမှုမရှိတဲ့အခြေအနေတွေကြောင့်ထပ်မံဆွေးနွေးရမှာဖြစ်တယ်လို့ဒုဗိုလ်မှူးကြီးဆိုင်းတော်လိတ်ကအခုလိုဆက်ပြောပါတယ
်။ဘာလာလွယ်ကူမှုလည်းမရှိဘူးနော်ပြီးတော့ခြေတက်မှာရောက်နေတဲ့ရဲဘော်တွေစစ်တပ်စစ်စီမှာအများကြီးဒေါသခက်ခဲရနော်ပြီးတော့တပ်အနေနဲ့ပြည်သူပုံစံနဲ့ပြန်ပြီးတော့တုံ့ပြန်မလဲပြည်သူရှေ့ပြောင်းမလဲဆိုတာ23-24တုန်းကဆွေးနွေးတာဟိုပြပြဆုံးလုံးမပါဘူးလေနော်။ဆောင်းဆိုတဲ့နေရာမှာစစ်တပ်တွေနဲ့စာချုပ်နဲ့ဒီဝန်ခံချုပ်နဲ့ကျွန်တော်အဲ့လိုဆောင်ရွက်ချင်တယ်
ဒီရပိုင်းတွင်ကျင်းပနေတဲ့မြောက်ပိုင်းရှမ်းပြည်သမ္မတတို့ရဲ့ဘူဂုံမတီစည်းဝေးသွင်းမှာလဲတန်နာဆုပ်ဝေးဖို့ကိစ္စအတွက်အောက်ခြေတပ်ဖွဲ့ဝင်တွေကနေလက်မခံသေးဘူးလို့လဲဘူမူကြီးဆိုင်တော်လက်ကဆိုပါတယ်။ ပြီးခဲ့တဲ့အောက်တိုဘာလ10ရက်နေ့ကမိုင်းရှူးမြို့နယ်ကဒါဘာဆောင်တိကြမှာခြေပြုတ်လှုပ်ရှားနေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်
မြန်မာသမ္မတနေနဲ့ပြန့်ကျင်းနေတဲ့SSPP SSC တပ်ဖွဲ့တွေကိုဝန်ထိုင်းဌာနချုပ်တနေရာထဲမှာစူးစီးထားခြင်းတဲ့အနေအထားရှိနေတယ်လို့လည်းမြောက်ပိုင်းရှမ်းပြည်သမ္မတဘက်ကတုံ့တက်ထားပါတယ်။မြောက်ပိုင်းရှမ်းပြည်သမ္မတနေနဲ့၎င်းတို့အခြေချရာမိုင်းရှူးမိုင်းနောင်ကာလန်တောင်ဘက်ချမ်းကနေဆုတ်ခွာပေးဖို့ဟာအခက်အခဲရှိနိုင်ကြောင်းရှမ်းပြည်ကြီးလေ့လာစောင့်ကြည့်သူစိုင်းကိဆိုင်ကဆို
ကျွန်တော်တို့ချက်ပြီးတော့ကြံတဲ့တစ်ခါဆုတ်ခိုင်းနေဆိုရင်တော့နှုတ်နှစ်ခါနည်းနည်းကျက်တနာရှိနေပါလေခင်ဗျာဖုတ်ခါလဲငါရဲ့အတွင်းတစ်ခါလဲဆုတ်နိုင်ပါမလားပေါ့နော်တကယ်လို့တန်းနောက်ဆုတ်ပြလိုက်ရင်မြောက်ပိုင်းရှမ်းပြည်သမတို့ဘက်ကထွက်ပေါက်ပိတ်သွားမယ့်အနေအထားမှာရှိနေတယ်လို့တမဆုတ်ပြရင်မြန်မာသမတို့နဲ့စီရေးပြန်လဲတင်းမာလာနိုင်မယ့်အခြေအနေမှာရှိနိုင်တယ်လို့လဲသူကပြော Mogani, Yinsan Gabi Nagwai, Autobala Sangani Sabi, Yamatamaron, see Pribakari, Temaswa, Pip Waka Bare, Tulu Pip Waka type Warrior Jow, Shamine Tongwai, Manshu, Mindown, GD Didaga, Giwada Tongkaha, Sipit, Tinshang Yadalu, Kulashika Lamale, see ye Amakan Chamashi Dida Chini the Jow, Niyakuma Pianai Dibulu, Yapwan Shami Tamro, Tubu Muji sign on Lega, Yobare, Kimya.
SSBB SSA နဲ့မြန်မာအစိုးရရဲ့ဆွေးနွေးပွဲနောက်ဆုံးအခြေအနေကိုနိုင်ငံအင်အားတင်ပြသွားတာပါရှင်ခုတော့အလုတ္တမရိစနာပြတဲ့သတင်းတပုတ်တင်ပြပါမယ်အလုတ္တမအခွင့်အရေးချိုးဖောက်ခံရပေမဲ့ထိတိရရောက်အရေးမယူလို့ဆိုပြီးနေပြည်တော်မှာရှိတဲ့အလုတ္တမဝန်ကြီးဌာနနဲ့တမရယုံတို့ကိုတိုင်ကြားဖို့စူးစမ်းကြတဲ့အလုတ္တမတွေဟာလုံခြုံရေးအာဏာပိုင်တွေနဲ့ထိတိရင်ဆိုင်မှုတွေကြုံခဲ့ရပါတယ်
ကာတုံးစီးနဲ့ရန်ကုန်မြို့တိုင်ဖနက်ဆက်ယုံကအလုတ္တမတရားလောက်ဟာနေပြည်တော်အဝင်မှာပဲရဲအင်အားအလုံးအရင်နဲ့ပိတ်ဆို့တားဆီးခံခဲ့ရတယ်လို့အလုတ္တမရဲ့လှုပ်ရှားသူတွေကပြောပါတယ်အပြည့်စုံကတော့ဆက်သွဲစုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်း6မှအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါကျမတို့ဒီတိုင်းဖနက်ဆက်ကိုလုပ်ချင်ရနေပြီးတော့အလုပ်သမားအဖွဲ့အစည်းဥပဒေကိုကျမတို့အချိုးဖောက်ချိုးဖောက်တယ်ပြီးတော့လုံမှုဆောင်အဖွဲ့တွေမှာဒီလောက်တိုင်းဝင်တာပေါ့ဟုတ်လို့ရှိနေနဲ့မပေးဘဲတားမြစ်ပြီးတော့ချိုးဖောက်တာပဲအလုပ်သမားသမဂ္ဂရဲ့လုံမှုဆောင်အဖွဲ့ဝင်တွေပါအဲ့ဒီချိုးဖောက်တဲ့ခန်းကဏ္ဍကိုကျမတို့အနေနဲ့တက်ဆိုင်ရာပြည်ထောင်စုဝန်က
ตัวก็เนี่ยปีรอเอาเว้นมาเว้นน่ะเจ็งไปสู้แกบีดุติยาเจ็งไปสู้ได้ค่ะมาတော့ยายอ่ะอเมียปาเนี่ยยังงงๆเปลี่ยนแล่บ่ด้วยพี่อาเป้เปียวสู่นี่ได้รู้เลยสู่ว่าเลย
เอาล่ะโอ้ปฐมมาเนี่ยเปิ้นไปเจ็งเลยอ่ะนี่เนาะจมารุ
ครับผมปฐมมาเนี่ยเปิ้นไปเจ็งเลยอ่ะนี่เนาะจมารุชอบคนสิได้อะกูดิปฐมมาเนี่ยเปิ้นอ่ะเนาะจมารุดิดักขิณาปีอ่ะนี่เนบิรอวนมามาไปเลยอนาคตจะนะเห็นเนาะธรรมดาเฮาอกูเฉยมาเนาะนะเห็นเนาะธรรมดาเฮาโหตัวเนี่ยอัจฉินนี่มาจมารุนะเห็นเนาะธรรมดาเฮาโหนี่เต็มแท้ซะแม้ตาเลยตั้วเต็มแม้ไข่หันน่ะโหอะตั้วเนี่ยเย็ดแท้พอกว่านี่พี่เนาะอ่ะเอียอะเนี่ยอะนะจมารุไปซะเลยอ่ะจมารุโหปฐมอู้ซ้อซ้อล่
ြတဲ့အချိန်မှာကျမတို့ကအတောင်မရှိတဲ့သူတွေနဲ့တွားရောက်ဆွေးနွေးတဲ့ဆိုင်ခန္ဓာမှာကျမတို့ကားပိတ်ရင်လည်းကျမတို့တစ်ဖက်မှာကားငှားပြီးလည်းကျမတို့အေးအညံသွားမယ်ဆိုတဲ့အခြေအနေကြတော့လုံးလုံးရရလူတွေပါလုံးဝသွားဖို့မရှိပါဘူးဆိုပြီးကျမတို့ပိတ်ဆို့ထားတဲ့ခံစားရှိပါကားတွေကိုနောက်ကြောင်းပြန်လဲပြီးနောက်ကြောင်းပြန်ပြီးတော့ကားတွေကိုမောင်းဖို့လည်းပြောထားတယ်နိုင်ငံတော်သမ္မတရုံးကိုကျမတို့တင်ပြဖို့ဘယ်လိုပုံစံနဲ့လဲဆိုတော့ကျမတို့ကိုသွားရောက်ခွင့်လုံးဝနိုင်ငံတော်သမ္မတရုံးကိုသွားမှဖြစ်တဲ့အတွက်
ကွာဘလို့ပုံစံနဲ့ပေါ်သွားတော့ရခွန်လုံးဝမပေးနိုင်ဘူးဆိုတဲ့အတိုင်းလာတယ်ရဲတပ်ဖွဲ့ရပိတ်တော့အလို့သမားတရားနှီးပါတဲ့မှာအမျိုးသားရှစ်ဦးခန့်သာပါဝင်ပြီးအများစုကအမျိုးသမီးတွေဖြစ်ကြပါတယ်သူတို့တွေဟာတိုင်ကြားစာကိုပေးနိုင်ဖို့အတွက်ရုံးချိန်အမီလာခဲ့ကြပြီမဲ့ပိတ်ဆို့တားဆီးထားတဲ့အတွက်ညနေပိုင်းအထိအတားဆီးတွေဖယ်ရှားပေးဖို့အတွက်တောင်းဆိုနေစေဖြစ်ပါတယ် လိုက်တရား25ခုနှစ်ကလေးကစပြီးအလုသမားတွေရဲ့အနေဆုံးအခြေခံလစာတုံ့ပြန်ပေးရေးနဲ့အလုသမားအခွင့်အရေးတွေအတွက်တောင်းဆိုဆန္ဒပြခဲ့ကြတာပါတိုင်ဤဖက်နှက်စက်ယုံဟာအလုသမားတွေဥဆောင်ပြီးအလုသမားတက်မကကိုဖွဲ့စည်းထားတဲ့စက်ယုံလည်းဖြစ်ပါတယ်ရှင်
မအေးအေးမှာတင်ပြပို့သွားရပါရှင်ဒီကနေ့ပထမပိုင်းအစီအစဉ်မပြီးဆုံးခင်မှာနိုင်ငံတကာသတင်းတပုတ်ကိုနောက်ဆုံးတင်ပြပါမယ် ကမ္ဘာမှာပတ်ဝန်းကျင်ညံ့ဝမှုထိန်းချုပ်ဖို့အတွက်သဘောတူညီမှုတစ်ခုရဖို့ရည်ရွယ်ပြီးကုလသမဂ္ဂကကြီးမှုပြီးတော့ပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပတဲ့ညီလာခံကိုတက်ရောက်ဖို့အတွက်ကမ္ဘာကောင်းဆောင်တွေရောက်ရှိနေကြပါပြီ။နှစ်ပတ်ကြာကျင်းပမယ့်ညီလာခံကိုဒီကနေ့စတင်ဖွင့်လှစ်မှာဖြစ်ပြီးညီလာခံမကျင်းပခင်မနေ့ကတော့ကမ္ဘာနိုင်ငံအများအပြားမှာဆန္ဒပြမှုတွေအကြီးအကျယ်
November 23 ရက်နေ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပြီးကလေးကသတိအနေထားဖြစ်နေတဲ့ပါရီမျိုးတော်မှာတနင်္ဂနွေနေ့တော့ညီလာခံကျင်းပမဲ့နေရာနာမှာလက်ချင်းချိတ်ဆက်ပြီးတော့ဆန္ဒပြနေကြသူတွေကိုရဲကမျက်ရည်ရိုဘုံတွေအသုံးပြုပြီးတော့လူစုခွဲခဲ့ပါတယ်။လူ130တေဆုံးခဲ့ရတဲ့တိုက်ခိုက်မှုတွေဖြစ်ပြီးကလေးကနိုင်ငံတော်အရေးပေါ်အခြေအနေဥပဒေအောက်မှာဆန္ဒပြလူစုဝေးတာတွေကိုတားမြစ်ထားတာဖြစ်ပါတယ်။ဘယ်လ်ဂျီယံနိုင်ငံကအဓိကမြို့ကြီးတွေမှာလည်းလူအများများစုဝေးမှုကိုတားမြစ်ထားပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရဆဲလ်မြို့တော်ကဆန္ဒပြသူပေါ့လ်ဂျန်ဆန်ကကတော့
était interdite ici à Bruxelles elle a été interdite puis à Ostende elle a été interdite
Tata Tata ကျွန်တော်တို့ကတော့ပါရီမှာဆန္ဒပြမှာပဲ။ပါရီမှာလည်းဆန္ဒပြတာကိုတားမြစ်ထားတယ်။ဒီဘရဆဲလ်တို့ Ostende တို့မှာရောပဲ။ကျွန်တော်တို့ကဥဒုယာတီကအရေးကြီးဆုံးလို့ယူဆလို့ဆန္ဒပြဖို့ရောက်နေကြတာပါ။
ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာလည်းလူတွေကရောင်စုံဆိုင်းဘုတ်တွေကင်ဆောင်ပြီးတော့တဝင်းကျင်ထိမ့်သိမ်းဆောက်ရှောင်ရေးကိုလူများအာယုံဆရောင်လို့ကြွေးပြတဲ့ရှုထောင့်ကနေဆွဲဆောင်ကြပါတယ်။ဘရာဇီးကတက်ကြွလှုပ်ရှားသူတွေကတော့တစ်တော့ပြုံးနေမှုနဲ့ရင်းနှံဒုဖော်မှုတွေကိုကန့်ကွက်ဆန္ဒပြတဲ့အနေနဲ့ Rio de Janeiro မြို့ရဲ့ Copa Cabana ကမ်းခြေတစ်လျှောက်ချီတဲ့ဆန္ဒပြတာတွေနိုင်ငံတော်ပိုင်းကပရနာပြည်နယ်ကိုစပိန်စီသွားကြတာအပါအဝင်ဆန္ဒထုတ်ဖော်မှုတွေကိုစီစဉ်ခဲ့ပါတယ်။ဥရောပရာသီညီလာခံကျင်းပမဲ့ပါရီမြို့တော်မှာအင်ရှင်ပြင်သစ်သမ္မတဖရန်ဆွာအိုလန်ကကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကိုညီလာခံအကြိုတနင်္ဂနွေနေ့ကအကြိုဆိုခဲ့ပါတယ်။သမ္မတကကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒါနဲ့လည်းတွေ့ဆုံခဲ့တာပါ
။
ပြင်သစ်သမ္မတက
Les progrès depuis plusieurs mois, nous voyons les signes d'espoir et
လာပေါင်းတော်ကြတိုးတက်မှုတွေမြင်နေရပါတယ်။မျှော်လင့်ချက်ထားလို့ရမယ့်လက္ခဏာတွေပါ။ဒီထဲမှာကနေဒါနိုင်ငံရဲ့ရည်တည်ချက်ကလည်းအားတက်စရာပါ။
ကုလသမဂ္ဂရဲ့ညီလာခံကိုတက်ရောက်တဲ့နိုင်ငံပေါင်း150တိကမှအမေရိကန်သမ္မတဘရက်အိုဘားမားအပါအဝင်နိုင်ငံခေါင်းဆောင်အများအပြားကနှစ်ပေါင်းများစွာမကြေမလည်ဖြစ်နေခဲ့တဲ့ဖန်လုံအိမ်တန်းငွေရှော့ချမှုတွေငွေကြေးဘလောက်ဆုံးရှုံးရမလဲဆိုတဲ့ကိစ္စနဲ့ပတ်သက်လို့အခုတော့သဘောတူညီမှုရဖို့နှိစက်ပါတယ်ဆိုပြီးတော့အပြုသဘောဆောင်တဲ့ထင်မြင်ချက်ကိုပြောနေကြပါတယ်ဒါမဲ့လည်းနိုင်ငံတွင်းမှာကျင်းခဲ့တဲ့အတိုက်ခံကောင်းဆောင်တွေကတော့နောက်ဆုံးပြည်သဘောတူညီချက်ကြတော့မှအပြားရှုသွားမှာကိုစိုးရိမ်နေကြတာပါ။ဂျာမန်လွှတ်တော်က Green Party အဖွဲ့ဝင် Anthony Hofreiter က
ဒီ wir uns selbst organisieren droht so schlimm zu werden dass
ဒီညီလာခံမှာသဘောတူညီချက်တည်းရရလိမ့်မယ်ထင်ပါတယ်။ဒါမဲ့အားပြောတဲ့သဘောတူညီချက်မျိုးဖြစ်ပြီးတော့ကျွန်တော်တို့လူနေမှုဘဝကိုတည်ငြိမ်အောင်လုပ်ပင်းနိုင်မှုတော့တတ်နိုင်လိမ့်မယ်မထင်ပါဘူး
။တဝင်းကျင်ထိမ့်သိမ့်ရေးတက်ကြွလှုပ်ရှားသူအများပြားကတော့ရုပ်ကျွင်းလောင်စာအသုံးပြုမှုကိုအဆုံးသတ်ပြီးတော့2050ခုနှစ်မှာအစားတိုးလောင်စာကိုရာနှုန်းပြေသုံးစွဲစီစဉ်တာပါ။ဒီနေ့ထိပ်သီးဆွေးနွေးပွဲရဲ့ရည်မှန်ချက်ကတော့စစ်မှုတော်လှန်ရေးခေတ်ကြိုအနေထားနဲ့နှိုင်းယှဉ်ရင်ပြည်မြကဘာကြီးပူနွေမှုရဲ့2ဒီဂရီဆယ်စီယပ်ဒါမှမဟုတ် 8°C နဲ့ပြောရှော့ချနိုင်မှုပဲဖြစ်ပါလိမ့်ရှင်
။မအေးတနာကျော်တင်ပြသွားတော့ပါရှင်။VOA မြန်မာပိုင်းကအခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့8:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 ဂျူရူကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်
ဒီရေမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါရယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါရယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညနေခင်းမှာတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့နိုဝင်ဘာလ30ရက်တနင်္လာနေ့ညနေခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 30နဲ့51တို့ကနေညနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့နားဆင်ရမယ့်စီစဉ်တွေထဲမှာကြားရမှာကတော့
လာမယ့်အစိုးရတဲ့လက်ထက်လွှတ်တော်တဲ့လက်ထက်မှာဆိုလို့ရှိရင်ကျွန်တော်တို့ကပို့ပြီးတော့သူတို့ information တွေဓာတ်တွေကတော့ဘယ်လိုဖြစ်တင်လဲဓာတ်တွေကတော့မဖြစ်တင်ဘူးဆိုတာမျိုးအနီးကပ်ပို့ပြီးအချက်လက်တွေပေး
7 days media အမှုဆောင် editor ဦးအားမမရှင်အပြည့်စုံကတော့နောက်ပိုင်းမှာတင်ပြသွားမှာပါဒါအပြင်ရွေးကောက်ပွဲအထူးစီစဉ်ပြတင်ဆက်တဲ့တွေ့ဆုံမေးမြန်းခန်းကိုလည်းကြားဖို့ရှိပါတယ်ခုရင်ဆုံးတော့ရွေးကောက်ပွဲနဲ့လူလူရဲ့မျိုးလင့်ချက်အကြောင်းကိုတင်ပြပါမယ်။ရွေးကောက်ပွဲမှာအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ခေါင်းဆောင်အဖြစ်ဒေါအောင်ဆန်းစုကြည်နဲ့သမရဦးသိန်းစိန်၊တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မင်းကြီးမင်းအောင်လိုင်တို့နဲ့တည်ထင်ပတ်ထဲမှာတွေ့ဆုံမှုရှိနေပါတယ်။အမျိုးသားပြန်လည်တင်ပြရေးကိုဦးစားပေးမယ်လို့ပြောဆိုထားတဲ့ဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီအပေါ်လူလူရဲ့မျိုးလင့်ချက်တွေစိန်ခေါ်မှုတွေဘာတွေရှိနိုင်တယ်လဲဆိုတာကိုတော့ VOA သတင်းထောက်မမင်းမြင့်ခိုင်ကတင်ပြထားပါတယ်ရှင်။
ရွေးကောက်ပွဲအပြီးအမျိုးသားပြည်လည်တင့်မြတ်ရေးအတွက်တွေ့ဆုံဆွေးနွေးမှုတွေမစတင်နိုင်သေးတဲ့အပေါ်ဆိုရင်တလို့စစ်တပ်ရဲ့အခမ်းအနားတော်ကိုနိုင်ငံရေးမှာတရားဝင်အသိမှတ်ပြုထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာဒီမိုကရေစီအစိုးရတည်းရဲ့ပေါ်ပေါက်လာမလားဆိုတာတန်တရားရှိတယ်လို့မတ်သိန်းနီဦးကပြောပါတယ
်။လက်ရှိအာဏာရအစိုးရအဖွဲ့ပေါ်မှာရောဒီနောက်တက်လာတဲ့အနိုင်ရပါတီဦးဆောင်တဲ့အစိုးရအဖွဲ့ပေါ်မှာရောကတော့သူတို့ကတော့ဟိုစရဲအမျိုးသားညီကြားစီရင်နဲ့ပြန်လည်ပြည့်ညတ်ရေးဆိုရဲလမ်းကြောင်းကိုပေးထားတဲ့အတွက်ဟိုသူတို့ဦးနှစ်ဖက်ပြည်လည်တဲ့နည်းနဲ့လောက်သွားမယ်လို့မြင်တယ်။ဒါပေမဲ့ဦးနှစ်ဖက်ပြည်လည်တဲ့နည်းဟာကျမတို့အားလုံးညှော်လင့်နေတဲ့ဟိုဒီမိုကရေစီနည်းဖြစ်ရဲ့လားဆိုတာကျမတို့ကတော့စိတ်ပူရဲ့ရှင့်။ဒါဆိုဒီ2008ဖွဲ့စည်းပုံအခြေခံဥပဒေဟာဒီစစ်အာဏာကိုလက်ချက်တမစီပေါ့နော်ဟိုတရားဝင်ခွင့်ပြုထားလိုက်တယ်လို့ဖြစ်နေတယ်လေဆိုတော့ဟိုကာကျွမင်းအောင်နိုင်ရဲ့အဖြေမှလည်းပြောတယ်ဒီသူကဖွဲ့စည်းပုံအခြေခံဥပဒေအတိုင်းပဲလုပ်တာပါအဲလို့ပြောတယ်တခါဖွဲ့စည်းပုံအခြေခံဥပဒေပြုရင်ပြောင်းလဲရေးကိုကြားတယ်လုံအောင်မလုပ်နိုင်တဲ့ဟာမျိုးသူပြုဝင်ပြင်ပြီးပြောထားလိုက်တယ်ဆိုတော့ဟိုဒီဟာကိုကြည့်ချင်းအဖြစ်အာဏာကတော့လွှဲပေးမှာပဲဆိုတော့သူတို့ကတရားဝင်ဖြစ်ခွင့်ရှိထားပြီးပြီဖြစ်တယ်အာဏာကတော့လွှဲပေးမှာပဲဒါပေမဲ့ဒီ2008အောက်မှာဒီမိုကရေစီအစိုးရတည်းရဲ့ပေါ်ပေါက်လာပါမလားဆိုတာကတော့တော်တော်တန်လျာဖြစ်စရာကောင်းနေပါတော့เนา
ะနောက်တက်လာမယ့် NLD အစိုးရအနေနဲ့ကြုံတွေ့ရမယ့်စိန်ခေါ်မှုတွေနဲ့ပတ်သက်လို့လည်းသူကအခုလိုဆက်ပြောပါတယ
်ဟိုအမိုက်ပုံကြီးပေါ့เนาะအမိုက်ပုံကြီးကိုရှင်းရမယ့်သူအဖြစ်ပေါ့ဆိုတော့အမိုက်ပုံကိုရှင်းရမယ့်သူဖြစ်တဲ့အတွက်ကြောင့်သူတို့မှလည်းဒီအညစ်အကြေးတွေပြေးသွားနိုင်တာပေါ့เนาะဆိုတော့သူတို့ရဲ့စိန်ခေါ်ချက်တအားကြီးပါတယ်ဒါကြောင့်ကျွန်မလူထုတယောက်အနေနဲ့ကျွန်မသူတို့ကိုမဲပေးခဲ့တဲ့သူတယောက်အနေနဲ့ပေါ့เนาะဆိုရင်ဟိုဥမာရွှေတောင်ကြီးပေါ်လာဖို့လည်းကျွန်မမမျှော်လင့်ဘူးမပြည်သူတွေချက်ချင်းနေချင်းညာချင်းချမ်းသာသွားဖို့လေမမျှော်လင့်ဘူးဒါပေမဲ့တိုင်းပြည်မှာတကယ်ကိုဒီမိုကရေစီစနစ်ကိုဖော်ဆောင်ပါတယ်ဆိုတော့တတိပြချက်မျိုးတော့ကျွန်မမျှော်လင့်တယ်ရှင
်ရွေးကောက်ပွဲရလဒ်ကတော့ပြည်သူတွေမျှော်လင့်ထားတဲ့အတိုင်းဖြစ်ခဲ့ပေမဲ့လက်ရှိအခြေအနေကိုတော့တန်တရားစိတ်နဲ့စောင့်ကြည့်နေသေးပဲလို့စောအာကအောင်ကပြောပါတယ
်ဒီချိန်မှာပြည်သူတွေအားကိုးရတဲ့လူထုကောင်းဆောင်ဒေါအောင်ဆန်းစုကြည်ကလည်းသူလည်းသူ့ဘက်ကသူအတက်နိုင်ဆုံးစူးစမ်းနေတာကိုတွေ့ရတယ်ဒီကာကြုံနဲ့တွေးဖို့သမ္မတရင်နဲ့တွေးဖို့เนาะဒီလွှတ်တော်ဥပဒေသူရွှေမန်းနဲ့တွေးဖို့လေသူကမ်းလှမ်းနေကမ်းလှမ်းတဲ့ခါမှာ positively ပြန်လာတော့ရွှေမန်းတယောက်ပဲလောဆယ်တွေးရတယ်ပေါ့နော်ဂျန်နေတယောက်ကတော့ဝိလေကြောင်ပဲလုံနေလို့ကျွန်တော်တို့မြင်တယ်ဒါပေမဲ့သူတို့မှလည်း blue plan ရှိတယ်မရှိ blue စီစဉ်နေတော့မသိဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့ကတော့တန်ကြားစိတ်နဲ့ကြည်နေတယ်ဦးလက်ရှိရှမ်းပြည်နယ်ကချင်ပြည်နယ်မှာတိုက်ပွဲဖြစ်နေဦးဒီတိုက်ပွဲတွေကတကယ်လိုအပ်တဲ့တိုက်ပွဲလားဖန်နီးလူလုပ်တဲ့တိုက်ပွဲလားဆိုစီစဉ်မြင့်မြင့်တော့ကျွန်တော်တို့မသိရသေးဘူးဒီအချိန်မှာကျွန်တော်ပြောတရားတရားတတ်နေရမယ်ဒီကြီးစံနေနဲ့ဒီစစ်ဘေးဒုက္ခတွေကိုဖန်တီးနေရမယ်အချိန်မဟုတ်တော့ငင်းချင်းမှုတစ်ခုဥတည်နေရမယ်အချိန်မှာဒါမျိုးတွေဖန်တီးနေလို့ပဲကျွန်တော်ထင်တကယ်မလိုအပ်တဲ့တိုက်ပွဲတွေဖြစ်တယ်ဒီတိုက်ပွဲတွေက
ဒါမဲ့အစိုးရတဲ့အတွက်စိန်ခေါ်မှုတွေကအင်မတန်များတာမို့ပြည်သူလူထုအနေနဲ့စစ်မှန်တဲ့အပြောင်းလဲအတွက်ပူးပေါင်းပါဝင်ကြဖို့လိုတယ်လို့အငြင်းစားအကြောင်းဆရာမကြီးတူဦးဖြစ်တဲ့နော်တင်ဦးကပြောပါတယ
်အဲ့ဒါကတော့ဒုစုအနေနဲ့တော့စိန်ခေါ်မှုတွေအများကြီးသူရင်ဆိုင်ရနိုင်မယ်ဘာဖြစ်လဲဆိုတော့ဒီ ဟိုခြားလဆာမှုတွေကိစ္စတွေနောက်တော့ဆင်းရဲသားတွေနေထိုင်စရာနေရာမရှိတာတွေနောက်လည်းလုံးလက်စားတွေဟိုတွင်ဇာမဝသမဝဖြစ်တဲ့ကိစ္စတွေပြည်သူရဲ့ဘဝဆုတ်ပြတ်တတ်နေတဲ့ကိစ္စတွေကဒေါစုအများကြီးဖြစ်ရှိရမယ်အဲ့ဒီအပေါ်မှာပြည်သူလူထုတွေရတဲ့ဒေါစုနဲ့ပူးပေါင်းပါဝင်ဖို့အထူးပဲအရေးကြီးပါတယ်
မကြခင်ပေါ်ပေါက်လာမယ့်နိုင်ငံရေးထိပ်သီးခေါင်းဆောင်တွေကြားတွေ့ဆုံဆွေးနွေးမှုတွေဟာလည်းအပြုသဘောဘက်ကိုဥတည်လာနိုင်တယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိနေကြပါတယ်ရှင်
။မမင်းမြင့်ခိုင်ပါရှင်။ခုတော့အစိုးရတက်တဲ့မီဒီယာဥပဒေအကြောင်းတင်ပြပါမယ်။ရွေးကောက်ပွဲအပြီးထွက်ပေါ်လာမယ့်အစိုးရတက်လက်ထက်မှာမီဒီယာသမားတွေနဲ့ပြည်သူတွေအတွက်အရေးပါတဲ့ဥပဒေနဲ့ဤဥပဒေတွေထွက်ပေါ်လာဖို့စာနယ်ဇင်းလောကသားတွေမျှော်လင့်နေကြပါတယ်။သတင်းမီဒီယာလွတ်လပ်ခွင့်နဲ့နှိမ့်ချနေကြတဲ့မြန်မာနိုင်ငံမှာမီဒီယာလောကရဲ့အလားအလာတွေအကြောင်းကိုတော့မြင့်မခသတင်းအေဂျင်စီကမမေတကြိုင်ဟင်းကစူးစီးတင်ပြထားပါတယ်ရှင်။
2015 August လမှာတော့ရုပ်သံလွှင့်မီဒီယာဥပဒေကိုထုတ်ပြန်ခဲ့ပေမယ့်ဤဥပဒေကတော့လွှတ်တော်တွေမှာအချိန်ကြိမ်ဆွေးနွေးပေမယ့်ကြံ့ကြာနေစေဖြစ်ပါတယ်။စာနယ်ဇင်းကောင်စီအနေနဲ့လည်းဝင်ရောက်ဆွေးနွေးခဲ့ပေမယ့်ဒီဆိုရတက်တန်းမှာတော့မဖြစ်နိုင်တော့တဲ့အကြောင်းတရားဝင်ပြောဆိုလိုက်တာပါ။ပြည်ရင်းကမီဒီယာလုပ်ငန်းလုပ်ကင်နေသူတွေကလည်းရုပ်သံလွှင့်မီဒီယာဥပဒေထွက်လာပြီးကလေးကဤဥပဒေကိုစောင့်မျှော်နေကြပေမယ့်ခုချိန်ထိထွက်မလာနိုင်သေးပဲနဲ့အငင်းပွားမှုတွေနဲ့ကြံ့ကြာနေတာကတော့ကောင်းတဲ့ကြံ့ကြာမှုဖြစ်လာနိုင်တယ်လို့လည်းသုံးသပ်ပြောဆိုကြပါသေးတယ်။ 70 Media ကမှုဆောင်ဒါရိုက်တာတူဖြစ်တဲ့ဦးအမန်ကလည်းသူ့အမြင်ကိုခုလိုပြောပါတယ
်။အခုလာမယ့်အစိုးရတဲ့လက်ထက်လွှတ်တော်တဲ့လက်ထက်မှာဆိုလို့ရှိရင်ကျွန်တော်တို့ကပို့ပြီးတော့သူတို့ information တွေဒါတွေကတော့ဘယ်လိုဖြစ်တယ်လဲဒါတွေကတော့မဖြစ်တယ်ဘူးဆိုတာမျိုးအနီးကပ်ပို့ပြီးအချက်လက်တွေပေးနိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့အားလက်တီကိုအထိုက်လိုက်ပြင်သွားနိုင်မယ်လို့ထင်တယ်။အဲဆိုရင်တော့ဒါဟိုအခုကြံ့လို့ကြံ့ကြတာပေါ့နော်။ဒါပေမဲ့အဲ့ဒီကြံ့ကြမှုကကျွန်တော်တို့အတွက်အသုံးချနိုင်မယ်ဆိုရင်ကောင်းတဲ့ကြံ့ကြမှုဖြစ်သွားမယ်လို့ထင်တာပေါ့။ဒါပေမဲ့အားလုံးမိတီနေရာတော့အနာလွဲပြောင်းရွှေ့မှုပဲ။
ရုပ်သံရီမီဒီယာဥပဒေထွက်လာခဲ့ပေမယ့်နှီးဥပဒေမထွက်သေးတဲ့အတွက်ဒေတာရင်းရေဒီယိုလုပ်ငန်းလုပ်ကင်မှုအတွက်တိုင်းရင်းသားတွေကလည်းစောင့်မျှော်နေရဆဲဖြစ်ပြီးတော့စိုးအသစ်လက်ထက်မှာထွက်လာမယ့်နှီးဥပဒေကတော့လွတ်လပ်ပြီးတော့တရားမျှတတဲ့ရည်တည်မှုမျိုးထိနိုင်နိုင်မယ်လို့ညွှန်လင့်နေတဲ့အကြောင်းကို VNI ကဒါရိုက်တာကိုခိုင်မြတ်ကျော်ကပြောပါဗျ။အဲ
့ဒီတော့အဓိကတော့ကျွန်တော် broadcasting လို့ကတော့ကျွန်တော်မြန်မြန်လေးဟိုထုတ်ပေးဖို့လိုတယ်လို့ကျွန်တော်မြင်တယ်။ဘာလို့ဆိုတော့ဒီပုံမှန်ပြန်မှာကကျွန်တော်တို့ဒီရေဒီယိုဟိုကတော်တော်ကိုအရေးကြီးတယ်လေ။အဲ့တော့ကျွန်တော်တို့တိုင်းရင်းသားဒေသတွေမှာဆိုတော့ပုံပြီးအရေးကြီးတယ်ကျွန်တော်တို့ဒေသတွေမှာအများစုကနေပြီးတော့ကျွန်တော်တို့ဟိုပါပေါ့တချို့ကဆာမဖတ်တတ်ဘူးအဲပြီးရင်တချို့ကနေပြီးတော့ဂျာနယ်တွေကလည်းမရောက်ဘူးအဲ့ဒီဒေသကိုအဲ့တော့အထူးအားဖြင့်ကျွန်တော်တို့ဒီ communication နဲ့ပတ်သက်ပြီးတော့ဆက်သွယ်လုပ်မယ်ဆိုရင်ကျွန်တော်တို့လူထုကိုအသိပေးရှင်တယ်ဆိုရင်ရေဒီယိုကတော်တော်ကိုအရေးကြီးတယ်အထူးအားဖြင့်တိုင်းရင်းသားဒေသတွေမှာပေါ့လေအဲ့တော့ကျွန်တော်တို့ကတော့ဒီရေဒီယိုနဲ့ပတ်သက်တဲ့ဒီ broadcasting လို့ကိုအများဆုံးကျွန်တော်တို့ကတော့ဟိုထုတ်ပေးဖို့တော့ကျွန်တော်တို့ကဟိုလွန်လာတာပေါ့
မြန်မာမီဒီယာကဦးစိုးမြင့်ကလည်းရုပ်သံလွှင့်မီဒီယာဥပဒေနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုပြောဆိုလိုက်ပါတယ်
။ကြံစည်မှုကိုပေးတယ်ပေါ့နော်။အဲ့ဒါမျိုး policy ကိုကျွန်တော်အစိုးရတရှိရမျှော်လင့်ပါတယ်။နောက်တစ်ခုကတော့မီဒီယာဖွံ့ဖြိုးမှုကိုလည်းဒီတတ်နိုင်သမျှပေါ့မီဒီယာဖွံ့ဖြိုးမှုလို့ပြောတဲ့အခါမှာဟိုမီဒီယာအကြီးကြီးတွေအသေးတွေဆိုထားတဲ့မြန်မာပြည်လိုနိုင်ငံမျိုးကဒီတိုင်းသားတွေစူးစီးထားတဲ့ဟိုဒေသတွေမှာခြေဆိုင်တဲ့မီဒီယာရှိသူဟိုမြို့ကြီးတွေမှာခြေဆိုင်တဲ့ရှိသူအဲ့လိုမျိုးမီဒီယာတွေဘက်ပဲမြအောင်ပေါ့နော်ဟိုကူညီပေးနိုင်တဲ့ထောက်ပံ့ပေးနိုင်တဲ့မီဒီယာအဖွံ့ဖြိုးမှုအစီအစဉ်တွေကိုအစိုးရအသင့်အင်းနဲ့လုပ်ပေးနိုင်မယ်လို့အဲ့လိုမျိုးနှစ်ခုမျှော်လင့်ပါတယ
်မြန်မာမီဒီယာသမားတွေအနေနဲ့တက်မတော်ဆိုရခင်နဲ့ဦးသိန်းစိန်ဆိုရခင်မှာစရုပ်ထမန်တိုင်းဖြစ်ရက်တီခဲ့ကြသလိုပဲ NLD ဆိုရဖြစ်လာခဲ့ရင်လည်းစရုပ်ထမန်တိုင်းဖြစ်ဆက်လက်ရက်တီသွားဖို့လိုအပ်နေတယ်လို့လည်းမီဒီယာသမားတွေကပြောဆိုကြပါသေးတယ်
နောက်တက်လာမယ့်အစိုးရလက်ထက်မှာတော့ဒေတာရင်းရုပ်သံလွှင့်မီဒီယာလုပ်ငန်းတွေကိုကြေကြေပြန့်ပြန့်လုပ်ကိုင်နိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်ရှင်။ကျွန်မမေတ္တာဟိမမြမခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပါ
။အစိုးရတက်မှာမီဒီယာဥပဒေသစ်ကိုမီဒီယာသမားတွေဘလို့မျှော်လင့်နေကြတဲ့အကြောင်းကိုတင်ပြသွားတာပါရှင်။ခုတော့လက်ပရောင်းရေးတင်ပြပါဦးမယ်။တောင်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ကလက်ပရောင်းအောင်ကျင်းနီစီမံကိန်းဖြတ်သိမ်းရေးတပိတ်စခန်းဖွင့်ပြီးဆန္ဒပြတောင်းဆိုသူတွေကိုအကြံဖက်ဖြိုခွင်းမှုနောက်ဆက်တွဲလုပ်ကိုင်ရမယ်လုပ်ငန်းစဉ်တွေကိုအစီရင်ခံစာထုတ်ပြန်ခဲ့ပေမဲ့လက်ပရောင်းအစီရင်ခံစာအကောင့်ထဲဖော်ရေးကော်မတီရဲ့လုပ်ငန်းစဉ်တွေဟာမထီရောက်ဘူးလို့မြန်မာနိုင်ငံပွင့်မြင်တာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဖက်မဟာမိတ်အဖွဲ့ကပြောဆိုလိုက်ပါတယ်ဒီအနာသုံးပြီးအကြမ်းဖျော်ခွင်းတာ၃နှစ်ပြည့်ပြီဖြစ်ပေမဲ့လည်းအရေးယူဆောင်ရွက်တာမျိုးတစုံတရာမရှိသေးတာကြောင့်တရားမျှတမှုရှိအောင်ဆက်လက်ပြီးတော့ဆောင်ရွက်သွားမယ်လို့လည်းမြန်မာနိုင်ငံရှိနေများကိုရဲကပြောပါရယ်အပြည့်စုံကိုတော့ VOA သတင်းထောက်မှတင်ငီလင်းကဆက်သွယ်မြင်းမြန်းချပါရယ်ရှင
်ဟုတ်ကဲ့ပါ
လဗရောင်းတောင်ကျင်းဒီစီမံကိန်းဖြတ်သိမ်းရေးအတွက်တပိတ်စကန်ဖွင့်ပြီးဆန္ဒပြတောင်းဆိုသူတွေကိုအကြမ်းဖက်ဖြိုခွင်းမှု၃နှစ်ပြည့်ပြီဖြစ်ပေမဲ့လဗရောင်းတောင်အစီရင်ခံစာအကောင့်အထည်ဖော်ရေးကော်မတီကဒေသခံတွေတကယ်ပါဝင်တဲ့လုပ်ငန်းစဉ်တွေလှုပ်ဆောင်မနေဘူးလို့မြန်မာနိုင်ငံပွင့်လင်းမြင့်သားမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဖက်မဟာမိတ်အဖွဲ့မာတာကဘုတ်အဖွဲ့ဝင်မမိုးမိုးထွန်းကအပြောဆိုလိုက်ပါတယ်လဗရောင်းတောင်စီမံကိန်းလို့ပဲတခြားစီမံကိန်းတွေမှာလည်းဒေသခံတွေရဲ့ဆန္ဒနဲ့ကွဲတဲ့ပြဿနာတွေဖြစ်နေတာဟာတပ်တွင်ဝန်ကြီးဌာနရဲ့အားနည်းမှုတွေကြောင့်လည်းဖြစ်တယ်လို့မမမိုးထွန်းကဆက်ပြောပါတယ်
။အမှန်တော့တပ်တွင်ဝန်ကြီးဌာနနဲ့ခရီးတဲ့အခါမှာလည်းဒီအကြောင်းပဲပြောဖြစ်တယ်ပေါ့နော်။ဘာလို့လဲဆိုတော့တပ်တွင်ဝန်ကြီးဌာနအနေနဲ့လုံရမယ့်စီကနေကုမ္ပဏီတွေကမလိုက်နိုင်ဘူးဆိုလို့ရှိရင်သူတို့ဥတွေကြောင့်ရေးယူရမှာ၊ဖျားဆက်ဆော့ရမှာ၊ဖြည့်ရှင်းပေးရမှာရှိတာကိုသူတို့မလုတ်ပေးဘူးပေါ့နော်မလုတ်ပေးတဲ့အခါကျတော့ဒီပြဿနာတွေကလက်ဘရောင်းမမဟုတ်ဘူးပေါ့နော် data တဘာပေါင်းညင်းနဲ့ပတ်သက်ပြီးတော့ဖြစ်နေတာတွေကတော့အခုနေရာတိုင်းဥပမာပြပါကက်ဖြစ်တယ်နောက်ပြီးတော့ web ဘိုင်းဆောင်ကိစ္စတွေဖြစ်တယ်ပေါ့နော်အဲ့ဒါတွေကတက္ကသိုလ်ဝင်ကြီးထားရဲ့အားနဲ့ချက်တူတယ်အများကြီးပါလို့ company ဘက်ကအားနဲ့ချက်တူတယ်အများကြီးပါတယ်ညီမလေး
လဗရောင်းတောင်ကျင်းဒီစီမံကိန်းအတွက်ဒေသခံတွေမတရားလဲမြေသိမ်းခံရမှုအကြမ်းဖက်ဖြိုခွင်းမှုကြောင့်မီးလောင်မုံတင်ခဲ့တဲ့ဒေသခံနဲ့တန်ခါတရားလောက်နဲ့တနက်မှမီးတည်ဆုံးခဲ့ရတဲ့ဒေါ်ခင်ခင်ဝင်းတို့အတွက်အမှုမှန်ပေါ်ပေါက်ရေးဆက်လက်ဆောင်ရွက်သွားဖို့ရှိတယ်လို့မြန်မာနိုင်ငံရှေ့နေမြတ်ကွန်ရက်ကတရားလွှတ်တော်ရှင်နေဦးအောင်သိန်းကအခုလိုပြောပါတယ
်လဲမြေကိုဒါရှင်းပြတော့မတရားပြစ်လိုက်တာပေါ့ဗျာဒါအာဏာပိုင်ရှင်နဲ့ပေါင်းပဲ့ပြီးတော့ဒါလုတ်တာပဲလုတ်တဲ့အခါမှာဒီကျွန်တော်တို့ဒီရဲတပ်ဖွဲ့ရလေဘာပဲပြောလက်လွတ်စပယ်ပေါ့ဗျာနော်ရဲတပ်ဖွဲ့ကဝန်ပေါင်းကရဲတွေလေဝန်ပေါင်းကလူမျိုးကြီးတွေရှိတာပေါ့နော်ဟိုလက်လွတ်စပယ်ဖြစ်ခဲ့တယ်ဆိုတာကျွန်တော်တွေ့ရတယ်အဲ့တော့ကျွန်တော်တို့ပြည်သူလူထုတွေဟာဒီလိုလက်နဲ့လက်အနိုင်ကျင့်ခံပြီးတော့နေရာကြီးနဲ့မတရားသိမ်းခံနေရာရဲ့ကိစ္စရတွေကိုကျွန်တော်တို့အာဏာပိုင်အမြင့်ဆုံးအာဏာပိုင်မိအောင်ကိုကျွန်တော်တို့ဆက်လက်ဆောင်ရွက်မှာဖြစ်တယ်။နော်သူတို့ဒီလေဗရောင်းတောင်ကိစ္စကလည်းသူနှစ်ဆင်ကျွန်တော်နှစ်ပတ်လည်းကျင်းပတယ်လို့ကျွန်တော်တို့ကဒီဟာကိုရည်လုံးရည်ပြားရှိနေမဲ့အစ်စ်မြင့်ကြီးကျွန်တော်တို့တက်ပြီးဆောင်ရွက်မယ်လို့ကျွန်တော်တို့စီစဉ်ထားပါတယ
်။အစိုးရတည်တက်လာရင်တော့မြန်မာနိုင်ငံကတယံဇာတတွေကိုအလွန်အကျွံထုတ်ယူရောင်းချတာမျိုးတွေဆက်ပြီးမဖြစ်စေချင်ဘူးလို့ကရင်သဘာဝပတ်ဝန်းကျင်တဲ့လူမှုကွန်ရက်ကညီနိုင်ရင်မူစောဂျွန်ဘရိုက်ကအခုလိုပြောပါတယ
်ကျွန်တော်နိုင်ငံရဲ့တယံဇာတတွေကိုဒါဟိုအကျိုးရှိရှိနဲ့ကျွန်တော်ပြည်သူလူထုအတွက်ဟိုလှုပ်ဆောင်သွားစေချင်တယ်ပြီးတော့နောက်တစ်ခုကဒီသဘာဝပတ်ဝန်းကျင်နဲ့ဟိုဥစားပေါ့နော်စတန်ဒတ်တွေနဲ့အလိုက်ညောညီထွေတဲ့ကိစ္စရပ်တွေကိုပဲလှုပ်ဖို့အတွက်ပေါ့နော်ဒီပြီးတော့အလွန်ကျူးဒီမလောက်ဆောင်ဖို့အဲဒါဒီသဘောတရားတွေနဲ့ပဲကျွန်တော်ရှင်းဆက်ပြီးတော့သွားဖို့အတွက်ကိုကျွန်တော်ကတော့ဆန္ဒရှိတယ်ပေါ့နော
်လဗရောင်းတောင်ကျင်းဒီစီမံကိန်းဖြတ်သိမ်းရေးအတွက်တပိတ်စခန်းဖွင့်ပြီးဆန္ဒပြတောင်းဆိုသူတွေကိုအာဏာပိုင်တွေဘက်ကအကြမ်းဖက်နှိမ်နင်းဖြိုခွင်းခဲ့တာ၃နှစ်ပြည့်တဲ့အခမ်းအနားကိုနိုဝင်ဘာလ29ရက်နေ့ကစာလင်ကြီးမြို့နယ်လဗရောင်းတောင်ဒေသတုံရွာမှာကျင်းပခဲ့တာပါ၃နှစ်ပြည့်သွားပြီမယ်လေအာဏာပိုင်တွေဘက်ကအဆင်ပြေအောင်ဖြေရှင်းပေးတာမျိုးမရှိသေးတာကြောင့်နောက်လာမယ့်အစိုးရတဲ့လက်ထက်မှာလည်းဆက်လက်ပြီးဆန္ဒပြတောင်းဆိုသွားမယ်လို့ဒေသခံတွေကပြောဆိုထားပါတယ်ရှင
်သောရရှင်များရှင်အရင်စစ်အစိုးရအဆက်ဆက်လက်ထက်လူခွင့်ရချိုးဖောက်မှုပုံစံမျိုးစုံခံစားခဲ့ရတဲ့သူတွေဒီမိုကရေစီအစိုးရတရက်လက်ထက်မှာတရားမျှတမှုတွေပြန်လည်ရရှိဖို့ကြိုးစားသင့်ပါသလားဒါမှမဟုတ်အမျိုးသားပြန်လည်တည်မြဲရေးရှေ့ရှုပြီးဖြစ်ခဲ့သမျှတွေကိုတင်မုန်းချေတာကမှန်ကန်တဲ့လုပ်ရဖြစ်နိုင်ပါသလားဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလို့တဲ့သောဒရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေ။
ကဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့သွေးဆုံမင်းမြန်ခန့်အလဲပါရှမ်းပြည်နယ်ရင်တချို့ဒေသတွေမှာဒေသမတည်ငြိမ်မှုဆိုတဲ့အကြောင်းပြချက်နဲ့ရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့အတွက်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တရားပေါက်နိုင်မဲ့ဒေသတွေကိုလက်လွတ်ခဲ့ရတဲ့အကြောင်းရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ထွေထွေတွင်းရင်မှုဆန်းညွန့်လွင်က VOA ကိုပြောပါရယ်ရှမ်းပြည်နယ်ရင်လက်နက်ကိုင်ပဋိပက္ခတွေခြုံငင်းရင်းမှာကုလသမဂ္ဂတာဝန်ရှိသူတွေဖက်ကထိတိယရောက်ဆောင်ရွက်ပေးနိုင်ခြင်းမရှိဘူးလို့လည်းဝေဖန်ပါရယ်ဆန်းညွန့်လွင်ကို VOA ရုံးခွဲတာဝန်ခံဒေါခင်စိုးဝင်းကသွေးဆုံမင်းမြန်ထားပါရယ်ရှင်
မင်္ဂလာပါရှင
်။ဟုတ်ကဲ့မင်္ဂလာပါ
။ဟုတ်ကဲ့ကျမတို့ VOA အဖွဲ့ကိုဒီမှာလာပြီးတော့ဒီလန်တိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်မှာလာပြီးတော့တွေ့ဆုံပင်ပြခွင့်ပြုတဲ့အတွက်အချိန်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်။
ဟုတ်ကဲ့ကျွန်တော်တို့ကလည်းကျေးဇူးပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။အခုဒီနေ့အထိပေါ့နော်ဒီပြည်သူ့ရဲကောက်ပွဲကော်မရှင်ကနေကြေညာထားတဲ့စီရင်အညာဆိုလို့ရှိရင်လန်တိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကနံပါတ်၄နေရာမှာလိုက်နေပါတယ
်။ဟုတ်ပါတ
ယ်။ဟုတ်ကဲ့အဲ့တော့အဲ့ဒီဒီပါဝင်တဲ့အချို့အစားလေးပြောပြပေးပါဦးဘယ်လောက်လောက်များအရေးခံထားပါပြီလဲရှင
်အမျိုးသားလွတ်တော်မှာတော့3ယောက်ပါကျွန်တော်တို့ရှမ်းပြည်မှာတော့လေအဲရှမ်းတိုင်းနံပါတ်1မြို့ကြီးပွဲကျော12ယောက်ရှိရပါတော့အဲ့မှာ9ယောက်ပဲပြိုင်ခွင့်ရပါတယ်ကျန်တဲ့5နေရာကတော့ကိုယ်ပဲအချို့ခွင့်ရဒေတာတွေကိုခွဲရမ်းပေးရတာဘူးเนาะအဲ့မှာကျွန်တော်တို့3ယောက်နိုင်ပါတယ်အဲနောက်ပြည်သူလွတ်တော်မှာတော့12ယောက်ကျွန်တော်ရထားပါတယ်
ဟုတ်ကဲ့တိုင်းဒေသကြီးမှာ
ဒီနယ်ပေါ့နော်ဒီနယ်မှာတော့ကချင်ပြည်နယ်က1ယောက်ပါရှမ်းပြည်နယ်မှာတော့24ယောက်ပါအလုံးစုပေါင်း40ပ
ါဟုတ်ကဲ့ပါအဲ့တော့ဒီနေ့အထိပေါ့45ရက်အတွင်းမှာတကယ်လို့ဟိုတိုင်ကြားတဲ့အမှုတွေပေါ့နော်ကန့်ကွက်လွှာတင်သွင်းလာတော့တိုင်ကြားတဲ့အမှုတွေတော့ဒီနေ့အထိဘယ်နှမှုလောက်ရှိပါပြီလဲရှင
်ကျွန်တော်တို့သိတဲ့လောက်တော့ကျွန်တော်တို့တိုင်တာတော့မရှိမကြားဘူးကျွန်တော်တို့ဘက်ကနေပြန်တိုင်တာတော့အဲ့ကန့်ကွက်တာပေါ့နော်နမ်ဆန်နံပါတ်မှာတောင်ပိုင်းကမှာတနေရာရှိပါတယ်အဲ့တနေရာပဲကြားပါလိမ့်တယ
်ဟုတ်ကဲ့ဟုတ်ကဲ့ပါအဲ့တော့အခုဒီပြီးခဲ့တဲ့ရွေးကောက်ပွဲရဲ့ဟိုပေါ့ခြုံငုံပြီးသုံးသပ်လို့ရှိလို့ရှိရင်လွတ်လပ်ပြီးတရားမျှတတယ်လို့ယူဆပါလားရှင
်အဲပြောမယ်ဆိုတော့လွတ်လပ်လားမလွတ်လပ်လားတော့မသိဘူးပေါ့နော်ကျွန်တော်တို့ကျင်းတီပေါ့နိုင်မဲ့အဲ့ဒီဂျီတီရဲ့မိုင်းရှူးရဲ့ပေါ့နော်ရွေးကောက်ပွဲကျင်းပခြင်းမပြုခဲ့ဘူးအဲ့ဒီနေရာအတွက်ကျွန်တော်တို့6နေရာတော့
ဆုံးရှုံးတော့
เนาะညနာပါတယ်။တော့မိုင်းလားနေမှာထက်တွဲတော့6ယောက်လောက်ညနာပါပါလားမပြိုင်ရဘူးပေါ့။
Okay ဒါပေမဲ့ကျေးသီးတို့မိုင်းရှူတို့ဘက်မှာလည်းတိတ်ပြီးတော့တည်တည်ငြိမ်ငြိမ်မရှိတဲ့ခါကြတော့တကယ်ပေါ့ရွေးကောက်ပွဲကျင်းပလို့ဖြစ်နိုင်ပါမလားရှင်
။အခုဒီရွေးကောက်ဖြစ်တာတော့ရွေးကောက်ပွဲနောက်ပိုင်းမှာပို့ပြီးတော့ပြင်းပြင်းထန်ထန်လေးဖြစ်လာပါလား။ဒီကျွန်တော်တို့တွားပြီးတော့အဲ့ဒီမှာတွားပြီးစီယုံရေးဆင်းနေတဲ့လူတွေပေါ့နော်ကျွန်တော်တို့မေးပါတယ်သူတို့အဆူရတော့တကယ်ရွေးကောက်ပွဲကျင်းပမယ်ဆိုရင်ကျင်းပနိုင်တဲ့အနေအထားရှိပါလားဖြစ်နေတာတွေကတော့တဲမှာပဲဖြစ်တယ်အဲ့ချိန်တော့ပါနော်ဒီမဲယုံတွေဖွင့်တဲ့နေရာတွေမှာတော့မဖြစ်ဘူးလို့အဲ့လိုပြောပါလား
ဟုတ်ကဲ့ပါအဲ့ဒီဒေတာတွေမှာဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအမှတ်တွေချိန်ချောက်ခံရတာပါတယ်ရှိပါတယ်အဲ့တော့ SNL အနေနဲ့ရောဗားရင်းများချိန်ချောက်ခံရတာပါရှိပါသေးလား
သူကဒီကျွန်တော်တို့ SNL လို့တော့ချိန်ချောက်တာတွေမကြောက်ဘူးပြရှိရှင်လည်းရှိမှာပါပဲတခုกว่าล่ะก็ကျွန်တော်တို့ SNL ကြီးอ่ะပြိုင်တဲ့လူတွေအများကြီး data ခံနေများပါတယ် data ခံနေဖြစ်တဲ့အတွက်တို့အထာသိပြီးသားเนาะတို့ဒီအရင်တော့ဆို RCS ဆာတော့မှဇီဝင်းမဆင်းဖို့ပါဘူးပြောတဲ့နေရာတွေမှာကျွန်တော်တို့ဆင်းခဲ့တာပဲတို့ data ခံနေဖြစ်တဲ့အတွက်ဘယ်နေရာတွေကငင်းညာတယ်ဘယ်နေရာတွေမှာမငင်းညာဘူးပေါ့เนาะတို့အခြေအနေကိုတို့အကုန်လုံးသိတဲ့အတွက်ဒီဇီဝင်းကြီးကတော့ပြည့်ဝခြင်းမရှိပါဘူး
ဟုတ်ကဲ့ပါအဲ့တော့ဒီပြီးခဲ့တဲ့ရွေးကောက်ပွဲမှာအဓိကပြိုင်ဘက်ကဒီပြည်ခိုင်ပြိုးပါတီဖြစ်ခဲ့သလားဒါမှမဟုတ်မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ဖြစ်ခဲ့ပါလား
အဓိကတော့ပြည်ခိုင်ပြိုးပဲကျွန်တော်ပြန်ရတာပါပြည်ခိုင်ပြိုးလည်းပဲအများကြီးနိုင်သွားပါတယ်ခ
ါဟုတ်ကဲ့ပါအဲ့တော့ NLD နဲ့ပြိုင်တဲ့အခါမှာရှုံးတာရောရှိပါလားရှင
်ရှိပါတယ်ရှုံးတာလည်းရှိပါဥမာတောင်ကြီးလိုမျိုးပေါ့နော်ဟုတ်ကဲ့ရှုံးပါတယ်ဒီNLD နဲ့ပြိုင်နေဆိုပေမဲ့လည်းတိတ်အကျိတ်နယ်ကြီးပြိုင်တာမရှိပါဘူးကျွန်တော်တော်လေးနားလည်မှုရှိကြပါလား
ဟုတ်ကဲ့ပါအဲ့တော့အခုတကယ်လို့များဒီအကုန်လုံးအပိဒတ်ပေါ့နော်ရွေးကောက်ပွဲကော်မရှင်ကနေပြီးတော့နောက်ဆုံး finalize အစည်းအဝေးတွေပါထွက်ပြီးတဲ့ခါကျတော့ဒီဖြစ်နိုင်ခြေရှိတာကတော့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဥဆောင်နေတာပေါ့နော်အဲ့တော့အာဏာရပါတီဖြစ်လာဖို့အလားအလာရှိတာပေါ့အဲ့တော့တကယ်လို့များ NLD အာဏာရပါတီအလားအလာဖြစ်လာတယ်ဆိုလို့ရှိရင်ဒီရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့အခမ်းအနားပေါ့လေအဲ့လိုကြိုတင်ညှိနှိုင်းတာတွေပါတွေရောရှိပါပြီလားရှင်
NL အနေနဲ့တော့တိုင်းပြည်ကိုဥဆောင်ခွင့်ရမှာအလားလာတော့မဟုတ်ပါဘူးကျိန်းနေနေပါပြီနော်ဆိုတော့ကျွန်တော်တို့နဲ့တော့ဒီနေ့ထိညီနိုင်တာလို့ရှိပါဘူးဒါပေမဲ့ကျွန်တော်တို့ကကောင်းမွန်တော့ဆက်ဆံရေးပါနော်ဟိုကတောက်လျှောက်ကျွန်တော်ရှိခဲ့ပါတယ်မူထဲကြီးထဲမှာတော့လည်းရှိခဲ့ပါတယ် so written ပေါ့နော်ရေးထားတဲ့ဂတိကိုပြုမှုတွေပါတော့ဘာမှမရှိပါဘူးအဝင်ထွက်လဲပုံမှန်ပါပဲတိတ်ပြီးတော့ဟိုလောလောဆယ်တော့ဘာမှညှိနိုင်တာမရှိသေးပါဘူးဒါပေမဲ့ညှိနိုင်မဲ့အနေအထားတွေတော့ရှိပါတယ်
ဟုတ်ကဲ့ပါအဲ့တော့ဒီကျမတို့ဟိုသတင်းစာတွေထဲမှာလည်းအကြီးအကျယ်ပါတာပေါ့နော် Facebook တွေထဲမှာလည်းအကြီးအကျယ်ပါခဲ့တဲ့ဒီတခုသတင်းတခုကတော့ဒီဒုတိယသမ္မတဒေါက်တာဆိုင်းမောက်ခန်းနဲ့ပတ်သက်တဲ့ကိစ္စပါအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲကော်မရှင်နဲ့ကျမမေးခဲ့ပြီးပါပြီရွေးကောက်ပွဲကော်မရှင်ကတော့ဒေါက်တာဆိုင်းမောက်ခန်းအနေနဲ့ဒီကြိုတင်မဲနဲ့မဆိုင်မဲနဲ့ငွေတွေကသူကနိုင်ကြီးရှိပြီးသားပေါ့လေသူနိုင်တာတရားမျှတာလေလို့ပြောပါတယ်ဒါပေမဲ့ဘလို့ပဲပြောဒီဒေတာကန်နေတခြားဝေဖန်ရေးအကဲခတ်သမားတွေကတော့ဒါဒေါက်တာဆိုင်းမောက်ခန်းနိုင်တာမတရားဘူးလို့ပြောပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဦးဆန်းညွန့်လုံတို့ဘလို့များဟိုသုံးသပ်လို့ရပါလဲရှင
်သူဟိုသူတာဝန်ထမ်းဆောင်တဲ့ပါတီကိုမကြိုက်တာလေပါမှာပါနောက်တစ်ခုကသစ်ပင်မြင့်လေတိုက်ခန်းလေပေါ့နော်ဒီလိုလဲဖြစ်နေပါလေဒီရုပ်ောက်ပွဲနဲ့ပတ်သက်လို့မဲကိစ္စနဲ့ပတ်သက်လို့ကျွန်တော်တော့သိချာမသိဘူးခုနတဘောပါပဲသူပါတီကိုတိတ်ကိုကြိုက်တဲ့ခါကျတော့သူဝေဖန်ခံရတာဖြစ်နေပါလေ
ဟုတ်ကဲ့ပါအဲ့တော့ဘာပဲပြောဒုတိယသမ္မတဆိုင်းမောက်ခန်းကတော့ဟိုဒေါက်တာဆိုင်းမောက်ခန်းကတော့အရွေးခံတဲ့အထက်မှာကိုယ်စလင်အဖြစ်နဲ့တော့ပါလာပြီပေါ့နော်ဟုတ်ကဲ့ပါအဲ့တော့လာရှုံးမှာပြိုင်တော့မှာဟောဒီ SNL ကပါပါသေးလား
ပါပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ SNL ကရှုံးသွားတဲ့သ
ဘောပေါ့ရှုံးသွားပါခင်ဗျ
ာဟုတ်ကဲ့အဲ့တော့ပြည်နယ်မှာလည်းမရဘူးလွှတ်တော်နှစ်ခုစလုံးမှာလည်းမပါဘူးပေါ့နော
်အမျိုးသားမှာပဲကျွန်တော်နိုင်ပါတယ်
နိုင်ပါတယ်ဟုတ်ကဲ့အမျိုးသားမှာပဲနိုင်ပါဟုတ်ကဲ့ဒီကျမဟိုဥစားပေါ့နော်သူလောလောဆယ်မှာဖြစ်နေတဲ့ဒီရှမ်းပြည်ဆိုတာကလည်းရှမ်းကုန်းမြေကြီးကလည်းမြန်မာနိုင်ငံရဲ့ပထဝီနေထားမှာကြည့်မယ်ဆိုလို့ရှိရင်အေရိယာအခြေခံဆုံးပါပဲပြီးတော့တိုင်းရင်းသားပေါင်းစုံနေထိုင်တဲ့နေရာမှာကချင်တွေလည်းနေကြတယ်နောက်ပအိုရှိမယ်တောင်တခြားတိုင်းရင်းသားပေါ့နော်အစုံပလောင်နေရှိမယ်ဟိုအများကြီးပါအဲ့ဒီတိုင်းရင်းသားပေါင်းစုံနေကြတဲ့ဒေသမှာဒါပေမဲ့အဲ့မှာအခုဖြစ်နေတာကဒီမတိမငိမ်ဖြစ်နေတဲ့ဒေသတွေကလည်းရှိနေသေးပါတယ်ဥမာအခု SSPP နဲ့အခုဖြစ်နေတဲ့ဒီကိစ္စဒီ UBWC ပေါ့နော်ဒီငင်းချမ်းရေးပေါ်ဆောင်မှုအဖွဲ့နဲ့ညှိနှိုင်းနေတဲ့နေရာမှာဦးဆိုင်ညွန့်လုံအနေနဲ့ကတက်တဲ့အဖြစ်နဲ့လည်းပါနေတယ်ဆိုသိရပါတယ်အဲ့တော့ဒီကိစ္စမှာရောပြေလည်အောင်ဖြေရှင်းနိုင်တဲ့အလားအလာရောရှိပါလားရှင်အားလုံးကစိတ်ပူနေကြဒီလိုလေဒီတိုင်းလားဒေသမှာမတိမငိမ်ဖြစ်နေရင်ဒီချောမှုမှုနဲ့အေးအေးချမ်းချမ်းအသွင်ခုပြောင်းရေးကာလအတွင်းမှာထိခိုက်ရှိမလားဆိုပြီးတော့စိုးရိမ်မကြီးဖြစ်နေတာရှိလို့ပါ
သူကဟိုဆွေးနွေးလို့ရမလားရတဲ့အလားအလာရှိမရှိတော့မသိဘူးเนาะကျွန်တော်တို့အယူဆကတော့မဖြစ်ဖြစ်အောင်ဆွေးနွေးရမှာပါပဲအဲငြိမ်းငြိမ်းရအောင်တော့မဖြစ်ဖြစ်အောင်လုပ်ရမယ်အနေထားပါမဒီအပြစ်ခတ်မရက်ဆဲဘူးเนาะငြိမ်းငြိမ်းမရဘူးဆိုတော့အများကြီးခက်ခဲရှိပါတယ်ကျွန်တော်ထင်တယ်ဒီကစစ်ရေးအမြင်တော့မပြောတော့ဘူးเนาะစစ်ရေးအမြင်ရဲ့နောက်စစ်ရေးဟိုလှုပ်ရှားမှုတွေမြေပုံတွေပါတော့ကျွန်တော်သိမသိဘူးသူတို့လည်းပဲဒီအဲ့ဒေတာတွေကငကောကတည်ငြိမ်တဲ့ဒေတာတွေပါဒီဆိုနေရာကိစ္စပေါ့နော်တပ်ပိုင်းမှာရှိရဲ့ဟေးဆိုရင်သူဆွနွေးရင်ပူကောင်းတယ်လို့ကျွန်တော်ထင်ပါတာဆွနွေးပြီးတော့ဒါညှိနှိုင်းလိုက်ရင်ပူကောင်းတယ်လို့ကျွန်တော်ထင်တယ်အခုကတော့အဲ့လိုမျိုးလက်နက်တွေနော်ရဟယင်တွေဂျက်လင်တွေအဲ့လိုမျိုးတွေဖြစ်တဲ့ခါကျတော့အမြင်မကောင်းပါဘူးနော်အထူးသဖြင့်တော့ဒီလူတွေအများကြီးတော့ဒုက္ခရောက်ကြတယ်။ပေါင်းကနာနဲ့ပေါ့နော်။အခုဆိုလဲအေးလေးအေးနေပြီ။နောက်ဒီစဘာရိတ်တာတို့ပေါ့နော်။စဘာတွေသူဥယျာဉ်တွေပါလဲဘာမှမလုပ်နိုင်တော့ဘူး။အဲ့လိုဖြစ်နေတယ်။ကြောင်းတွေလည်းပိတ်ထားတယ်ပေါ့နော်။အခုဆွေးနွေးကြတယ်။ကြောင်းတွေပြန်ဖွင့်ဖို့တဘောတူကြတယ်။သို့တော်လဲနေရာချထားရင်းနဲ့ပတ်သက်လို့တော့ကျွန်တော်ထင်တယ်။အခက်အခဲရှိနေသေးပဲလို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ပါ။အဲ့တော့ဟိုစိတ်ထဲမှာပေါ့လေ။ဒါဟိုတက်မတော်နဲ့ဆိုလို့ရှိရင်ဒီ SSPP နဲ့ဆိုတက်မတော်ကအခုကအင်အားအရာတက်မတော်ကပို့ပြီးတော့တာနေတဲ့အနေအထားမှာရှိပါတယ်အဲ့တော့ဒီနှစ်ဖက်ညှိနှိုင်းတဲ့နေရာမှာဒီအင်အားကြီးတဲ့ဘက်နဲ့ပေါ့လေအင်အားမရှိတဲ့အင်အားနည်းတဲ့ဘက်နဲ့ပေါ့လေအဲ့တော့နှစ်ဖက်မြင့်မြတ်တတလုပ်ဖို့ကိစ္စမှာဒီတက်မတော်ဘက်ကနေပြီးတော့ဟိုလက်ရောမှုတွေပါနေရောလုပ်တာမရှိဘူးလားရှော့အတင်းပေါ့လေအပေးယူဥမာဒီနေရာဆုတ်ပေးပါဆိုလို့ရှိရင်ဟိုဆုတ်ပေးတဲ့အနေအထားပေါ့တို့ထိုးစစ်မစင်ပါနဲ့တို့အရက်သားတွေထိခိုက်များတယ်အဲ့လိုမျိုးနေပတ်သက်ပြီးတော့ဒီဝင်ရောက်ညှိနှိုင်းပေးတာပေါ့မရှိဘူးလားရှင
်ကျွန်တော်သိတော့တော့တမတော်ဘက်ကတောင်းဆိုတာများပါတယ်ဒါဒီနေရာဆုပ်ခွာပေးပါစတဲ့မှာနော်အဲ့လိုမျိုးများတာတွေ့ပါတယ
်ဟုတ်ကဲ့ပါအခုဥစားဒီကုလသမဂ္ဂတွင်းရေးမှူးချုပ်ဒီမစ္စတာဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်မစ္စတာဗီဂျင်းနံပြားလည်းရောက်နေတယ်ပြောပါတယ်အဲ့တော့မစ္စတာဗီဂျင်းနံပြားရဲ့အခန့်ကဏ္ဍဘယ်လိုရှိပါလဲရှင်သူရောထိထိရောက်ရောက်ဟိုဒီလိုမျိုးကိစ္စတွေမှာဝင်ရောက်ညှိနှိုင်းပေးလို့ရပါလားရှင
်ကျွန်တော်ထင်တယ်သူနဲ့မနေ့ကကျွန်တော်တွေ့ပါတယ်မင်းသူမလုပ်နိုင်ပါဘူးသူလည်းဘာမှပြောလို့မရပါဘူးသို့တော်လည်းပဲသူ့ရဲ့အာသာချက်ကတော့သူက
ကိုယ်လက်သက်မဲ့ကထွေရင်းညီလာကမှာဒါတတင်းပေးနိုင်တယ်ဒါပေါ်ပြနိုင်တယ်ဘောနော်အဲ့ဒီအပိုင်းနေကြတော့လေသူကလုံနေပါလားသူတို့ဒီပြည်တွင်းရေးမှာဖြစ်တယ်ဥမာသူကစစ်ရေးဆိုတော့သူဘာမှဝင်လုံနေမှာမရှိပါဘူးဟုတ်ကဲ့ပါအဲ့တော့ MPC UPWC ပါ UPWC ဆိုတော့UPWC အောက်မှာပေါ့နော်အောက်မှာပဲပြောမှာပါ MPC ရဲ့ခန်းကဏ္ဍတချို့ပါပါတယ်အခုဆွေးနွေးတွေထဲမှာဒေါက်တာမင်းစုံပါပါတွေ့ရပါတယ်ဟုတ်ကဲ့ပါအဲ့တော့သူတို့အနေနဲ့ရောထိထိရောက်ဟိုဝင်ရောက်ဆွေးနွေးတာတွေပါရှိပါရဲ့လားရှင်ဒါမှမဟုတ်တက်မတော်ရဲ့ဟိုပေါ်လေးခန်းကဏ္ဍပို့ပြီးတော့ဟိုအတာစီးရနေတဲ့အနေအထားကြီးမြင်နေရလို့ပါတက်အနေအထားတွေနဲ့ပတ်သက်တော့ဒါတော
လေဆိုတော့သူကတတ်မတော်ဘက်အတွက်ပဲသူတောင်းဆိုပေးမယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ပါအဲ့တော့တိုင်းသားတွေဘက်ကတော့ဒီချမ်းဘက်ချမ်းတိုင်းသားတွေဘက်ကတော့တောင်းဆိုပေးတဲ့သဘောတိတ်မရှိဘူးပေါ့နော်
မရှိဘူးเนาะအခုလာတဲ့အဖွဲ့တွေလည်းကျွန်တော်အကုန်လုံးရင်းနှီးပါတယ်ကျွန်တော်တော့သူတို့ထဲဝင်မပါဘူးသို့သော်လည်းပဲသူတို့ကြီးသူတို့နဲ့ကျွန်တော်တို့ဆက်ဆံရေးရဆိုသူတို့ဗမာစကားမြန်မာစကားပေါ့နော်ပြောဆိုတာတွေတော့ဗာအများကြီးခက်ခဲရှိတယ်သူတို့ဘာမှတိတ်ဟိုမကြွန့်ကျင်ဘူးပေါ့နော်သူတို့မကြွန့်ကျင်တဲ့ဘာသာရနဲ့ဒီညှိနှိုင်းဆွေးနွေးနေရတာဆိုတော့လေကျွန်တော်တော့စိတ်ပူမိပါတယ်ဟု
တ်ကဲ့ဟုတ်ကဲ့ပါအဲ့တော့ဟိုဒီ language barrier ပေါ့ဒီဘာသာစကားကြားထဲမှာအခက်အခဲတွေနေပါပါရှိတာပေါ့နော်ဟုတ်ကဲ့အခုဒီအလုံးအပိသက်ပြီးသွားတဲ့အခါမှာအပိသက်ဒီရွေးကောက်ပွဲကော်မရှင်ကလည်းကြေညာလိုက်ပြီးအစိုးရလည်းဖွဲ့စည်းပြီးသွားပြီဆိုလို့ရှိရင်ဒီညွန်ပေါင်းအစိုးရတရပေါ့နော်ဘာပဲပြောပြောအနူနဲစုပဲပါပါပေါ့ဒီညွန်ပေါင်းအစိုးရတရအနေနဲ့ဘာဟိုဒီနိုင်ငံရဲ့ဒီချွတ်ချုံကြနေတဲ့ဒီနိုင်ငံရဲ့စီးပွားရေးနိုင်ငံရဲ့လူမှုရေးအကုန်လုံးပေါ့အဲ့ဒါတဲမှာဘာဟိုဦးစားပေးပြီးတော့အရင်ဆုံးလုပ်ရင်ကောင်းလဲလို့များစဉ်းစားလို့ရပါလေရှင
်ဒီမှာတော့ဆုံးဖြတ်မှာတော့ NLD ဆုံးဖြတ်မှာပါလေ
ဟုတ်ကဲ့ပါဟုတ်ကဲ့ပ
ါကျွန်တော်တို့ဟိုပြောရမယ်ဆိုတော့ကျွန်တော်ကတော့ညီညာရေးအရင်လုပ်ချင်ပါလေနောက်အခုဆိုရင်လက်မှတ်ထိုးလူဆဲဆဲပေါ့နော်လက်မှတ်မထိုးရသေးတဲ့အဖွဲ့တွေကြံနေတယ်။အဲသူတို့နဲ့ပြန်ပြီးနီဂိုရှိတ်လုပ်ဖို့လုပ်ပဲလို့ဆိုတော့ထင်ပါရဲ့။ဒါဒီအပိုင်းကစအဲ့ဒါတစ်ပိုင်းပေါ့နော်စတဲ့နဲ့မြန်မာပြည်ရဲ့ပြဿနာတွေအများကြီးပါ။ဥပမာအခုမြန်မာငွေတန်ဖိုးတွေအများကြီးကျဆင်းနေတယ်။အလုပ်လက်မဲ့တွေများနေတယ်။ကိုယ်ကိုယ်တတ်သေးတဲ့လူတွေများနေတယ်။စသဖြင့်ပေါ့နော်အများကြီးပါ။ပြန်ကြရမှာပါ။အများကြီးကြရမှာပါ။ဒါပေမဲ့ဒါတော့ခွဲပြီးတော့တောင်းယူရမှာပေါ့လေနော်ဆိုတော့တော်တော်လေးအရေးကြီးတဲ့ကိစ္စတော့အမျိုးသားပြန်လဲတင်ပြရေးပါဆိုတော့ဒေါ်ဆန်းစုကြည်လည်းပဲဒီကိစ္စကိုဦးစားပေးမယ်ဆိုတော့ပြောနေရှိပါပဲဟ
ုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးပါဆင်ပါ
ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ထွေထွေတွင်းရမှုဆိုင်ညွန့်လွင်ကိုဒေါ်ခင်ဆိုဝင်းကတွေ့ဆုံမေးမြန်းတော်တာပါရှင်ဒီကနေ့ညနေခင်းစီစဉ်နေမှာကြခင်ပြီးဆုံးတော့မှာကြမ်းရှိနေတဲ့အချိန်တွင်တည်င်းချင်းချို့ကိုကုဇဝင်းလိုင်ကပြောပြပေးပါအောင်ရှင်
။ပြင်သစ်နိုင်ငံမှာကျင်းပနေတဲ့ကမ္ဘာဥရယာစီပြောင်းလဲမှုဆိုင်ရာထိပ်သီးညီလာခံအနေနဲ့ပြက်ပြသားစွာဆုံးဖြတ်လှုပ်ဆောင်ရမယ့်အချိန်ကြာရောက်နေပြီဖြစ်ပြီးလက်ရှိနဲ့အနာဂတ်မျိုးဆက်တွေကောင်းမွန်စွာနေထိုင်နိုင်ရေးအတွက်ညီလာခံကုဇလဲတွေမှာလုတ်ပန်ခွင့်အခွင့်အာဏာရှိတယ်လို့ကုလသမဂ္ဂအတွင်းရမှုချုပ်ဘန်ကင်မောင်းကပြောကြားလိုက်ပါတယ်ဒီထိပ်သီးညီလာခံရဲ့ရည်မှန်းချက်ဟာဥရယာစီပြောင်းလဲမှုကိုဖြစ်ပေါ်စေတယ်လို့ယူဆထားကြတဲ့လောင်စာစီသုံးဆွဲမှုကထွက်ပေါ်လာတဲ့မိဂိုငွေတွေရှော့ချပြီးစက်မှုဒေါ်လာရေးမစတင်ခင်ခေတ်ကရှိခဲ့တဲ့အပူချိန်လောက်ရောက်အောင်ကမ္ဘာအပူချိန်ဖြန်းမြ1ဒီဂရီဆယ်စီယပ်ထက်မနည်းမပိုအောင်ကန့်သတ်ချက်ထားကြဖို့စီစဉ်နေကြတာဖြစ်ပါတယ်သမရဦးသိန်းစိန်ဟာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအခွတ်တော်ဆန်းစုကြည်နဲ့ဒီဇင်ဘာလ2ရက်ဗုဒ္ဓဦးနေ့မနက်ပိုင်းမှာနေပြည်တော်နိုင်ငံတော်သမရအိမ်တော်မှာတွေ့ဆုံမှုစီစဉ်ထားတယ်လို့နိုင်ငံတော်သမရရုံးရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အလားတူပဲတမရကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကလည်းအဲ့ဒီနေ့တနေ့တည်းမှာပဲနေ့လည်နေ့တိုင်းကြာရင်ကာကွယ်ရေးဝန်ကြီးဌာနကာကွယ်ရေးဦးစီးချုပ်ယုံအတွင်းမှာရှိတဲ့အရေးတာမှာတွေ့ဆုံမှုစီစဉ်ထားတယ်လို့တမတော်သတင်းမှပြန်ကြားရေးအဖွဲ့ကဒီကနေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်။ထိုင်းနိုင်ငံမှာအများပြည်သူနဲ့ဆိုင်တဲ့ပညာတစ်ခုကိုဒီကနေ့သွားဖို့စီစဉ်နေတဲ့ထိုင်းနိုင်ငံအတိုက်ခံကောင်ဆောင်တဲ့အုပ်ကိုထိုင်းစစ်တပ်ကဖမ်းဆီးလိုက်ပါတယ်။အဲ့ဒီပညာဟာထိုင်းနိုင်ငံရဲ့ဘီယင်အုပ်ချုပ်ရေးကို အထိတ်အမှတ်ပြုတိစောက်ထားတာဖြစ်ပြီးထိုင်းစစ်အစိုးရနဲ့ပတ်သက်နေတဲ့လက်ဆောင်မှုအရှုတ်ရုံတစ်ခုမှအဓိကပါဝင်နေပါတယ
်။တရင်ချင်းချုပ်ကိုကိုဇော်ဝင်းလိုင်းကပြောပြပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Peter Hanley ဖြစ်ပါတယ်။ VO American အသံညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20လိုင်းဒိုမီတာ24 25နဲ့53တော့ကနေထပ်တိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းကြမ်းမာရှင်လာပါစေရှင
This program has come to you from the Voice of America, Washington.